Farrakhan in Burmese.
မင်္ဂလာမနက်ခင်ဗျာတော်ရရှင်များရှင်အမေရိကန်ပြည်ထောင်စု Washington DC မြို့တော် VOA American အသံရဲ့2022ခုနှစ်စက်တင်ဘာလ29ရက်နေ့ဗုဒ္ဓဟူးနေ့မနက်ခင်းအစီအစဉ်တွေကိုလိုင်းဒိုမီတာ25 40 50ကျစ်တုကနေဓာတ်ရိုက်စတင်ထုတ်လွှင့်နေပါပြီရှင်တော်ရရှင်များရှင်လန်းချမ်းမြေ့ကြပါစေရှင်ကျွန်မတင်ကြီးထိုက်ပါဒီမနက်ခင်းအစီအစဉ်တွေကိုတာဝန်ယူတင်ဆက်မှာဖြစ်ပါတယ
်မင်္ဂလာပါခင်ဗျာကျွန်တော်အောင်လင်းဦးပါဒီမနက်နားဆင်ရမယ့်သတင်းတွေမှာတော့အာဖဂန်တာလီဘန်ရဲ့အချမ်းဖက်ဖွဲ့စည်းဖြစ်ရှိနေစေဖြစ်တာကြောင့်သတိထားဖို့အမေရိကန်ထိပ်တန်းစစ်ပဆိုင်အရာရှိတွေကသတိပေးလိုက်တဲ့တွင်ဥရောပသမဂ္ဂ EU မူဝါဒရေးရာအရေးကြီးတဲ့တရုတ်နိုင်ငံကြားရေးဝန်ကြီးတွေမြန်မာရေးဆွေးနွေးကြတဲ့တွင်ဆက်ရတဲ့တွင်နေပါဝင်ထိပ်တန်းရောက်မြန်မာနဲ့နိုင်ငံတကာတွင်တွေကိုကိုယ်စော်မိုးချွန်တဲ့သူပြောပြပေးတော့မှာပါ
ကောင်းပါပြီရှင်အာဖဂန်နစ္စတန်ကနေအမေရိကန်တပ်တွေပြန်ရုပ်သိမ်းတာနဲ့ပတ်သက်ပြီးအမေရိကန်ထိပ်တန်းစစ်ဘုချုပ်ကြီးတွေကိုလွှတ်တော်မှာပြင်းပြင်းထန်ထန်မင်းမြန်းကြားနာခဲ့ပါတယ်
It was the largest airlift conducted in U.S. history, and it was executed in 17 days.
Was it perfect? Was it perfect?အာဖဂန်ကနေအမေရိကန်တပ်တွေပြန်ရုပ်တဲ့ကိစ္စကအိန္ဒိယနဲ့ပါကစ္စတန်ဆက်ဆံရေးအပေါ်မှာတက်ရောက်မှုရှိလာနိုင်ပါသလားထိုင်းနိုင်ငံမှာတော့ကပ်ဘေးရောဂါအတွင်းလိုအပ်သူတွေကိုဖုံးတော်ကြီးတွေကအကူအညီပေးနေတဲ့အကြောင်းတရားမဝင်မြန်မာလုပ်သားတွေအပါအဝင်ရွှေ့ပြောင်းလုပ်သားတွေကိုထိုင်းမှာအထောက်ထားထုတ်ပေးမဲ့အခြေအနေစတဲ့သတင်းဆောင်ပါတွေကိုလည်းထုတ်လွှင့်ပေးဖို့ရှိပါတယ်အမေရိကန်နိုင်ငံရဲ့အကြောင်းသိကောင်းစရာနဲ့အင်္ဂါနေ့ညချဆွေးနွေးကန်တို့ကိုလည်းပြန်ပြီးတော့နားဆင်ကြရဖို့ရှိပါတယ်အခုရင်းဆုံးတော့ထိတ်တန့်ရောက်သတင်းတွေကိုကိုအောင်လွင်ဦးနဲ့ကိုဆောင်မှုကျော်လို့ပြောပြပေးပါမယ်ရှင
်။အာဖဂန်နစ္စတန်နိုင်ငံကိုအုပ်ချုပ်နေတဲ့တာလီဘန်ကအချမ်းဖက်ဖွဲ့စည်းဖြစ်ရှိနေစေဖြစ်တာကြောင့်သတိထားစောင့်ကြည့်ဖို့လိုတဲ့အကြောင်းအမေရိကန်ထိပ်တန်းစစ်ပဆိုင်ရာအရာရှိတွေကသတိပေးလိုက်ကြပါတယ်
။ And we must remember that the Taliban was and remains a terrorist organization.
တာလီဘန်နီယာတစ်ချိန်ကအကြမ်းဖက်အဖွဲ့အစည်းဖြစ်ခဲ့တယ်လို့အခုထိလည်းအကြမ်းဖက်အဖွဲ့အစည်းဖြစ်ရှိနေစေဖြစ်ပြီးအဲခိုင်ရာဖွဲ့နယ်လည်းအဆက်မပြတ်သေးပါဘူးဘလို့လူတွေနဲ့ဆက်ဆံနေရတယ်လဲဆိုတာကျွန်တော်ကတော့ရှင်းရှင်းလင်းလင်းမြင်ပါတယ်လို့အမေရိကန်ပူးတွဲစီးပွားရေးချုပ်များဥက္ကဋ္ဌဗိုလ်ချုပ်ကြီးမတ်ကမီလကအင်္ဂါနေ့လွှတ်တော်ကြားနာပွဲမှာပြောဆိုလိုက်တာပါနှစ်ပေါင်း20ကြာအာဖဂန်နစ္စတန်စစ်ပွဲအဆုံးသတ်ပြီးတပ်တွေရုပ်သိမ်းရမှာဖျို့ဖျဲအခြေအနေတွေကြုံရတဲ့ပေါ်ဝေဖန်မှုတွေကြီးကြဲထွက်ပေါ်ခဲ့ပြီးတဲ့နောက်အင်္ဂါနေ့ကလွှတ်တော်မှာအမေရိကန်ထိပ်တန်းစစ်ပဆိုင်ရာအရာရှိကြီးတွေအပြင်းထန်မေးခွန်းထုတ်ခံခဲ့ရတာပါတာလီဘန်တွေတင်ပိုက်ခဲ့ပြီးတဲ့နောက်အမေရိကန်နိုင်ငံသားတွေနဲ့တပ်ဖွဲ့ဝင်တွေရုပ်သိမ်းရေးအစီအစဉ်တွေအလောတကြီးလုပ်ခဲ့ရတာကြောင့်အစောပိုင်းမှာဖျို့ဖျဲကြုံရရပေမဲ့မျောလင့်ထားတဲ့အောင်မြင်မှုရတဲ့အကြောင်းလဲအမေရိကန်ထိပ်တန်းကာဝေးရရှိကကာဝေးပြောဆိုသွားကြပါတယ်ကာဝေးဝန်ကြီးလွိုင်းအော်စတင်ကတော့ကယ်ဆယ်ရေးအစီအစဉ်တွေကိုအစွမ်းကုန်ဆောင်ရွက်ခဲ့ကြောင်းနဲ့ကမ္ဘာမှာဘယ်စစ်တပ်မှဒီလိုလုပ်နိုင်မှာမဟုတ်ဘူးလို့လဲအင်္ဂါနေ့ကဆက်လက်တော့လက်နက်ကင်တပ်ဖွဲ့များရေးရာကော်မတီရဲ့ကြားနာပွဲမှာပြောဆိုသွားတာပါသမ္မတဂျိုးဘိုင်ဒန်ဆိုရရဲ့စီမံနေတဲ့ပတ်သက်လို့ကျန်းနာဝဲမှာလွတ်တော်အမတ်တချို့ကအပြင်းထန်ဝေဖန်ခဲ့ကြပေမဲ့ကာဝေးဝန်ကြီးကတော့အမေရိကန်သမိုင်းမှာအကြီးဆုံးလေကြောင်းကယ်ဆယ်ရေးအစီအစဉ်ဖြစ်အခက်အခဲတွေကြုံရပေမဲ့အောင်မြင်မှုရတဲ့အကြောင်းလေးပြောဆိုသွားပါတယ
်အာဖဂန်နစ္စတန်နိုင်ငံမှာဂျာကာလာအုပ်ချုပ်ရေးအတွက်ဖွဲ့စည်းအုပ်ချုပ်ပုံအခြေခံစည်းမျဉ်းကိုယာယီအဖြစ်1964ခုနှစ်ဖွဲ့စည်းအုပ်ချုပ်ပုံအခြေခံစည်းမျဉ်းကဥပဒေတွေကိုပြန်လည်အသုံးပြုမယ်လို့တာလီဘန်တွေကပြောဆိုလိုက်ပါတယ်တာလီဘန်အစိုးရယာယီတရားရေးဝန်ကြီးအဗ္ဒူလာရှရီကတရုတ်တံအမတ်ကြီးနဲ့တွေ့ဆုံစဉ်ပြောကြားခဲ့တာပါ။အစ္စလာမစ်အစိုးရကရှားဘီယန်လက်ထက်ကဖွဲ့စည်းအုပ်ချုပ်ပုံအခြေခံစည်းမျဉ်းကိုအကောင့်အထည်ပေါ်ကျင့်သုံးမှာဖြစ်ပြီးဒီဖွဲ့စည်းပုံဟာအစ္စလာမစ်ရှရီယာဥပဒေနဲ့လည်းဆန့်ကျင်မှုမဖြစ်ဘူးလို့တရားရေးဝန်ကြီးကပြောဆိုပါတယ်။ဒါအပြင်ရှရီယာဥပဒေနဲ့အစ္စလာမစ်အုပ်ချုပ်ရေးကိုမဆန့်ကျင်တဲ့နိုင်ငံတကာဥပဒေတွေပြဋ္ဌာန်းချက်တွေကိုလည်းလေးစားလိုက်နာတော့မှာဖြစ်တယ်လို့တရားရေးဝန်ကြီးရှရီကပြောဆိုပါတယ်။ရှားပြင်းလက်တဲ့ဖွဲ့စည်းပုံမှာအမျိုးသမီးအခွင့်အရေးတွေအဖြစ်မဲပေးခွင့်နိုင်ငံရေးမှာဥဆောင်ပါဝင်နိုင်ဖို့ဆိုတဲ့အခွင့်အရေးတွေကိုအမခံပေးထားပါတယ်။ဒါပေမဲ့ဒီအချက်တွေကိုထုတ်ယူအသုံးပြုမပြုဆိုတာကိုတော့တာလီဘန်တရားရေးဝန်ကြီးကပြောဆိုခဲ့ခြင်းမရှိပါဘူး။1964ခုနှစ်ရှားပြင်းလက်ထက်မှာအတည်ပြုပြဋ္ဌာန်းခဲ့တဲ့ဒီဖွဲ့စည်းအုပ်ချုပ်ပုံအခြေခံစည်းမျဉ်းဟာပါလီမန်ဒီမိုကရေစီစနစ်ကိုအကောင့်တည်းဖော်ခဲ့ပါတယ်။ဒါပေမဲ့လည်းလူ့အခွင့်အရေးလှုပ်ရှားတဲ့အဖွဲ့တွေကတော့စိုးရိမ်နေပြီးအာဖဂန်မှာအပြစ်ပေးတပ်ဖြတ်တာတွေခြေရီလက်တွေဖြတ်အပြစ်ပေးတာတွေပြန်လာလည်အောင်မယ်လို့အဖွဲ့အစည်းတစ်ခုရဲ့ခေါင်းဆောင်သူကတော့ပြီးခဲ့တဲ့အပတ်ထက်ကပြောဆိုခဲ့ပါတယ်။ဒါ့အပြင်တနင်္လာနေ့ကအမေရိကန်နိုင်ငံသားရေးဌာနပြောရေးဆိုခွင့်ရှိသူဂျလီနာပေါ်တာကတော့အာဖဂန်ရဲ့လူ့အခွင့်အရေးအခြေအနေတွေကိုလွန်ဆောင်မှစိုးရိမ်မခင်ဖြစ်မိကြောင်းနဲ့ အာဖဂန်မှာဘလို့အစိုးရမစိုးအခြေခံလူအခွင့်အရေးတွေလွတ်လပ်စွာပေါ်ပြခွင့်အပအဝင်အခြေခံလွတ်လပ်ခွင့်တွေနဲ့အမျိုးသမီးအခွင့်အရေးတွေကိုလေးစားလိုက်နာဖို့အတွက်အမေရိကန်အစိုးရနဲ့နိုင်ငံတကာအတိုင်းအဝိုင်းတွေကအလေးနဲ့ထားကြောင်းပြောဆိုခဲ့ပါတယ်
။မြောက်ကိုရီးယားကတလအတွင်းတတိယအကြိမ်ဖြစ်အင်္ဂါနေ့ကနောက်ထပ်မစ်ဆိုင်းတုံးစမ်းသပ်လိုက်တဲ့အတွက်နိုင်ငံတကာကတုံ့ပြန်မှုတွေလည်းထွက်ပေါ်လာပါတယ်။ကုလသမဂ္ဂနှစ်ပတ်လည်ထွေထွေညီလာခံမှာမြောက်ကိုရီးယားကိုယ်စားလှယ်မင်းငုံမပြောခင်မိနစ်ပိုင်းလုံးမှာပဲစမ်းသပ်ဖြစ်ခဲ့တာလည်းဖြစ်ပါတယ်။ဒေသစံတော်ချိန်မနေ့6:40လောက်မှာမြောက်ကိုရီးယားကအရှိတ်အကန်းလုံးပင်လယ်ပြင်နဲ့ပြစ်လွတ်ခဲ့တယ်လို့လည်းတောင်ကိုရီးယားစစ်တပ်ကပြောပါရယ်ပြစ်လွတ်လိုက်တဲ့မစ်ဆိုင်းတုံးဟာပထင်းတက်တုံးဖြစ်နေကြောင်းလည်းဂျပန်ကာဝေးဝန်ကြီးဌာနအရာရှိတွေကပြောပါရယ်မြောက်ကိုရီးယားဂျာဂန်ပြည်နယ်မူယုံပြုံရီဒေသကနေပြစ်လွတ်ခဲ့တဲ့မစ်ဆိုင်းတုံးဟာတာတိုဖြစ်ဖြစ်နိုင်တယ်လို့လည်းတောင်ကိုရီးယားစစ်တပ်ကယူဆထားပါရယ်ဒီဒေသမှာပဲ2019ဇူလိုင်လထဲမှာတုန်းကတက်ချင်းပြည်မစ်ဆိုင်းတုံးတစ်စင်းကိုမြောက်ကိုရီးယားကပြစ်လွတ်ခဲ့ပူပါရယ်မြောက်ကိုရီးယားရဲ့မစ်ဆိုင်းတုံးစစ်တပ်မှုဟာကွမ်မကလူညွန်ရေးကောင်စီဆုံးဖြတ်ချက်တွေကိုချိုးဖောက်ရရောက်တယ်လို့အိန္ဒိယနေနဲ့နိုင်ငံတကာတိုင်ဝမ်ကိုချိမ့်ချမှုအဖြစ်နဲ့အမေရိကန်ကပြစ်တင်ရှုတ်ချခဲ့တာပါ။မြောက်ကိုရီးယားနဲ့တန်တမန်ရေးရညှိနှိုင်းမှုရည်ရွယ်ထားပြီးဆွေးနွေးဖို့တောင်းဆိုတဲ့အကြောင်းနဲ့အမေရိကန်နိုင်ငံရဲ့ဝန်ကြီးဌာနပြောခွင့်ရကကြေညာချက်ထုတ်ပြန်ပြောဆိုလိုက်ပါတယ်။တောင်ကိုရီးယားနဲ့ဂျပန်နိုင်ငံတို့ကိုလည်းအမေရိကန်ကအခိုင်အမာကာကွယ်သွားမှာဖြစ်ကြောင်းပြောဆိုခဲ့တာပါ။မြောက်ကိုရီးယားရဲ့ကုလသမဂ္ဂဆိုင်ရာကိုယ်စားကင်ဆုံကတော့အမေရိကန်နဲ့တောင်ကိုရီးယားတို့ရဲ့ရန်လိုတဲ့မူဝါဒတွေကိုတုံ့ပြန်တဲ့အနေနဲ့နျူကလ িয়ার မစ်ဆိုင်းတုံးနည်းပညာတွေကိုစမ်းသပ်နေတာဖြစ်တဲ့အကြောင်းနယူးယောက်ကုလသမဂ္ဂရင်းချုပ်ကထွေထွေညီလာခံမိန့်ခွန်းမှာပြောဆိုသွားပါတယ်
။သမ္မတထရန့်လက်ထက်ကတရုတ်စစ်တပ်အကြီးအကဲကိုတယ်လီဖုန်းခေါ်ပြောဆိုခဲ့တာဟာသူ့အနေနဲ့ပုံမှန်လင်းလင်းနဲ့တရုတ်အစိုးရရဲ့စိုးရိမ်မှုတွေကိုတုံ့ပြန်ခဲ့တာသာဖြစ်ကြောင်းအမေရိကန်စစ်တပ်ရဲ့အကြီးအကဲဗိုလ်ချုပ်ကြီးမတ်ခ်မဲလီကအင်္ဂါနေ့ကအမေရိကန်ထက်လွတ်တော်မှာထွက်ဆိုခဲ့ပါတယ်။သူ့အနေနဲ့တရုတ်ဗိုလ်ချုပ်ကြီးကိုဖုန်းပြောဆိုခဲ့တာကိုသမ္မတထရန့်အစိုးရရဲ့အဓိကတာဝန်ရှိသူတွေသိတယ်လို့ပြောဆိုပါတယ်။အော်တိုဘာလ30ရက်နေ့နဲ့ဇန်နဝါရီလ18ရက်နေ့မှာသူဖုံးခေါ်ခဲ့ကြောင်းအမေရိကန်ကတိုက်ခိုက်မှာကိုတရုတ်အစိုးရဘက်ကစိုးရိမ်မှုတွေရှိနေတယ်ဆိုတဲ့ထောက်လှမ်းရေးသတင်းပေးပို့ချက်အရတရုတ်ကိုဖုံးခေါ်ခဲ့တယ်လို့ဆိုပါတယ်။ Republican လွတ်တော်မှတချို့ကဗိုလ်ချုပ်ကြီး Mark Milley ဟာအမေရိကန်စစ်တပ်အနေနဲ့ရတားအစိုးရကစစ်တပ်ပေါ်ထင်းကျုံဦးဆောင်နေဆိုတဲ့အစဉ်အလာကိုချုပ်ပြတ်ခဲ့တဲ့အတွက်သူ့ကိုယာရုကထုတ်ပယ်ပေးဖို့သမ္မတဂျိုးဘိုင်ဒန်အစိုးရကိုတောင်းဆိုခဲ့ပါတယ်။ဗိုလ်ချုပ်ကြီး Milley ကတော့သမ္မတထရန့်အနေနဲ့တရုတ်ကိုတိုက်ခိုက်ဖို့ရည်ရွယ်ချက်မရှိတာကိုသူ့အနေနဲ့အသေးချာသိတဲ့အတွက်သမ္မတရဲ့ရည်ရွယ်ချက်နဲ့အမိန့်ကိုတောင်းဝင်အရလိုင်းနာတာတာဖြစ်ကြောင်းထွက်ဆိုခဲ့ပါတယ
်ဒီလိုရေအမေရိကန်တန်မနေ့ဖက်မြန်မာဘာသာအစီအစဉ်တွေကိုမနေ့6:00ကနေ8:00အထိပိုင်းဒိုမီတာ24 kHz 12139ပိုင်းဒိုမီတာ40 kHz 8413ပိုင်းဒိုမီတာ57 kHz 5809နဲ့ပိုင်းလမီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါသေးရှင
်။ View America တန်မြန်မာပိုင်းစီစဉ်ရဲ့ဗိုလ်ထုတ်နေမနေ့ကင်းသတင်းတွေကိုနားဆင်နေရတာဖြစ်ပါတယ်။ဥရောပသမဂ္ဂ EU မူဝါဒရေးအကြီးအကဲနဲ့တရုတ်ထိပ်တန်းတန်တမန်တို့အွန်လိုင်းဆွေးနွေးပွဲမှာမြန်မာရေးကိုလည်းထက်သွင်းဆွေးနွေးကြပါတယ်။ EU မူဝါဒရေးအကြီးအကဲဂျိုးဆက်ဘော်ရနဲ့ပြောနိုင်ငံကြီးဝန်ကြီးဝမ်ယီတို့အင်္ဂါနေ့ VUW တွင်တွေ့ဆုံရမှာဆက်အနာသိမ်းပြီးနောက်ပိုင်းနိုင်ငံရေးအချက်အလက်ပေါ်ပေါက်နေတဲ့မြန်မာနိုင်ငံအရေးတာလီဘန်နဲ့တိုက်ပတ်လိုက်တဲ့အာဖဂန်နစ္စတန်နိုင်ငံအရေးနဲ့အင်ဒိုပစိဖိတ်ဒေသအရေးစရာတွေအပါအဝင်နိုင်ငံတကာနဲ့ဒေသရင်းကိစ္စတွေကိုဆွေးနွေးတဲ့အကြောင်း EU ကကြေညာချက်ထုတ်ပြန်ပြောဆိုလိုက်တာပါမြန်မာအရေးနဲ့ပတ်သက်လို့ EU ရောတရုတ်နိုင်ငံကပါစိုးရိမ်မှုတွေရှိတဲ့အကြောင်းလဲကြေညာချက်မှာဖော်ပြထားပါတယ်မြန်မာနိုင်ငံမှာဖေဖော်ဝါရီလ1ရက်နေ့ကဆင်အနာသိမ်းပြီးနောက်ဆက်တွဲနိုင်ငံရေးလူခွင့်ရေးနဲ့မတိမငြိမ်အခြေအနေတွေပေါ်ပေါက်နေတာကြောင့်ဒေတာရင်းကိုပါရက်ခတ်လာမှာကိုနိုင်ငံတကာနဲ့ဒေတာရင်းနိုင်ငံတွေကြားမှာစိုးရိမ်မှုတွေဖြစ်ပေါ်နေတာပါမြန်မာနိုင်ငံအခြေသေးကို800ရှစ်နိုင်ငံများအသင်းအာဆီယံကဥဆောင်ဖြည့်ဆည်းမှုလဲ EU နဲ့တရုတ်နိုင်ငံပါဝင်နိုင်ငံတကာအတိုင်းအဝန်းကအားပေးနေပါတယ်ဒါပေမဲ့လည်းဆင်အနာသိမ်းပြီးရှစ်လလောက်ရှိလာတဲ့အချိန်ထိနိုင်ငံရေးတင်းမာမှုတွေနဲ့လက်နက်ကန်ပြည်ပကတ်တွေဆက်လက်ပေါ်ပေါက်နေတာကြောင့်ပုံစံတစ်နဲ့ချင်းကပ်ဖြည့်ဆည်းကြဖို့လဲမြန်မာနိုင်ငံဆိုင်ရာကုလသမဂ္ဂလူခွင့်ထုကိုယ်စားတော်မင်ဒရုစ်ကလည်းမချခင်ရင်တော့ပဲတိုက်တွန်းထားပါတယ်
။ထိုင်းမြန်မာနယ်စပ်ကန္တနာပူရီပြည်နယ်နဲ့ထိုင်းမလေးနယ်စပ်ဆုံခလာပြည်နယ်ထဲမှာဒီအပိုင်းအတွင်းလူမောင်းခိုးကူးမှုတွေနဲ့ဖမ်းပြီးတဲ့မြန်မာနိုင်ငံသားတရားထက်မနေ့ရှိနေပြီဖြစ်ကြောင်းအလုသမားရေးဆောင်ရွက်တဲ့အဖွဲ့တွေကပြောဆိုပါတယ်။အလုသမားတွေဟာအလုရဖို့လာကြရင်းနဲ့လူမောင်းခိုးပွဲစားတွေရဲ့တားကောင်တွေဖြစ်ခဲ့ရတယ်လို့ AACC အလုသမားကူညီရေးအဖွဲ့ပြောရေးဆိုခွင့်ရှိသူကိုရမင်းကပြောဆိုပါတယ်။
ဒီကဘာရတော့ဘူးလက်စီရတော့ဒီနေ့ရောဈာမောင်းောင်းနေရနေဒီဆောင်ပေးနေတယ်ကျွန်တော်တို့ဒီကယ်ရီတွေဒီမဟုတ်ဘူးလူတွေကနေဒီကျွန်တော်တို့ဝေးသားတာတွေမကောင်းတော့ပြီးတော့ပါတဲ့ဒီမှာဖြစ်ပါတယ်
family နေဆံမှာဖမ်းမိသူတွေကတော့တော်ထဲမှာလူကုန်ကူးသူတွေကဆုံးပြစ်သွားကြတာဖြစ်ကြောင်းဆုံးကလာပြည်နယ်ဟိုက်ရိုင်မြို့ကရွှေပြောင်းအလို့သမားအခွင့်ရေးကွန်ရက်ကပြောဆိုပါတယ်ဖမ်းမိသူတွေတဲကတချို့ကတရားမဝင်ခိုးဝင်မှုနဲ့တရားရင်ဆိုင်နေရတာရှိတယ်လို့တချို့ကလည်းလူကုန်ကူးမှုဥပဒေတွေနဲ့တရားရင်ဆိုင်နေရတာတွေရှိတယ်လို့ပညာရေးနဲ့ဖွံ့ဖြိုးတိုးတက်ရေးဖောင်ဒေးရှင်းကပြောဆိုပါတယ်
စရင်းနေငါတိုက်ခွန်းတွေတခုမှာအင်္ဂါနေ့အစောပိုင်းကပောက်ကွဲမိလာမှုကြောင့်လူ20တက်မနေတန်ရတာကြောင့်စိတ်မကောင်းဖြစ်ရတဲ့အကြောင်းဝန်ကြီးချုပ်ကပြောဆိုလိုက်သလိုစုံစမ်းစစ်ဆေးမှုတွေကိုအစိုးရကကူညီပေးနေတဲ့အကြောင်းလည်းပြည်ထောင်ဝန်ကြီးကပြောဆိုလိုက်ပါတယ်။စရင်းနေငယ်ရဲ့ဒုတိယအကြီးဆုံးမြို့ဖြစ်တဲ့ဂေါ့ပေါ့မြို့လေကအနေနဲ့အရက်မှာဒေသစံတော်ချိန်မနေ့9နာရီလောက်ပောက်ကွဲမှုတွေရရှိခဲ့တဲ့အကြောင်းအရေးပေါ်ကယ်ဆယ်ရေးဝန်ထမ်းတွေကပြောဆိုခဲ့ကြတာဖြစ်ပါတယ်။တခြားအခန်းတော်တော်များကိုပါမိကုဆက်ပြန့်နှံ့ခဲ့ရတာကနေအရေးပေါ်ဝန်ထမ်းတွေလူတွေကိုကဲထုတ်ပေးခဲ့ကြတာပါပဲ။မိဘတို့နိုင်တော့ကြောင်မိသက်သမားတွေညှိနှိုင်းခဲ့ကြရတာပါပြည်ရေးဝန်ကြီးမိုက်ကယ်ဒန်ဘတ်နဲ့အတူစတော့ဟ ோம் မြို့တော်ကသတင်းစာရှင်းလင်းပွဲအတွင်းမှာတော့ဝန်ကြီးချုပ်စတီဖန်လော်ဗန်ကတော့ထိခိုက်ခဲ့ရသူတွေအတွက်စိတ်မကောင်းဖြစ်ရတဲ့အကြောင်းနဲ့ဒီလိုဖြစ်ရမျိုးဟာလူတိုင်းဝိုင်းတစ်ခုလုံးကိုပါထိခိုက်ရတဲ့အကြောင်းပြောဆိုသွားပါတယ်ပြည်ရေးဝန်ကြီးကတော့ပောက်ကွဲမှုဟာသူယူတာယူမဟုတ်တဲ့အကြောင်းနဲ့စုံစမ်းစစ်ဆေးသူတွေကဖြစ်နိုင်ရင်ရှိနိုင်တဲ့အကြောင်းရင်းတွေအလုံးကိုစုံစမ်းစစ်ဆေးနေတဲ့အကြောင်းပြောဆိုခဲ့တာပါစာအုပ်ထဲမှာရှိနေတဲ့သူတရားကိုတက်ခိုက်ဖို့ကြိုးပမ်းတဲ့လုပ်ရမျိုးလဲဖြစ်ကောင်းဖြစ်နေတဲ့အကြောင်းပြည်ထောင်စုဝန်ကြီးကသတင်းစာရှင်းလင်းပွဲအတွင်းမှာပြောဆိုသွားပါတယ
်။အမေရိကန်ပြည်ထောင်စုမှာအသက်9နှစ်ကနေ17နှစ်အရွယ်ကလေးတွေတက်ကိုဗစ်အရေးပေါ်ကာကွယ်ဆေးအဖြစ်အသုံးပြုနိုင်ဖို့အတွက်အမေရိကန်အစိုးရတာဝန်ရှိသူတွေထံတင်ပြတောင်းခံသွားမယ်လို့ Pfizer ဆေးကုမ္ပဏီနဲ့ BioNTech ကာကွယ်ဆေးထုတ်လုပ်တဲ့ဆေးကုမ္ပဏီကအင်္ဂါနေ့မှာပြောဆိုလိုက်ပါတယ်။ကနဦးစံတက်ချက်တွေအရအမေရိကန်စားသောက်ကုန်ရဲ့ဆေးဝါးစီစီရေးဌာန FDA ကိုအင်္ဂါနေ့မှာတွေ့ရှိချက်တွေကိုတင်ပြပြီးနောက်အခုလိုပြောဆိုခဲ့တာဖြစ်ပါတယ်လူပေါင်း 2268 ဦးကိုစမ်းသပ်ခဲ့ပြီးတဲ့နောက်သူတို့ရဲ့ကာကွယ်ဆေးဟာ9နှစ်ကနေ17နှစ်အရွယ်ကလေးတွေအတွက်အန္တရာယ်မရှိဘဲထိရောက်မှုရှိတာကိုတွေ့ရတယ်လို့ဆိုပါတယ်ကိုဗစ်ကာကွယ်ဆေးကိုအသက်16နှစ်နဲ့အထက်တွေကိုထိုးပေးဖို့အပြည့်အဝခွင့်ပြုခဲ့ပြီးအသက်12နှစ်ကနေ15နှစ်အတွင်းကလေးတွေကိုအရေးပေါ်အခြေအနေမှာထိုးပေးဖို့ FDA ခွင့်ပြုထားပြီးဖြစ်ပါတယ်အခုကကျောင်းတွေဖွင့်ထားပြီးဖြစ်တဲ့အတွက် FDA အနေနဲ့ခွင့်ပြုချက်ကိုမြန်မြန်ဆန်ဆန်အတည်ပြုပေးနိုင်မယ်ဆိုရင်စောင်းဦးရာဒီမှာဖြစ်နိုင်ခြေရှိတဲ့ကူးစက်ပြန့်ပွားမှုမြင့်တက်နိုင်တာကိုကာကွယ်နိုင်ဖို့အထောက်အကူဖြစ်နိုင်တယ်လို့ကာကွယ်ဆေးကုမ္ပဏီတွေကပြောဆိုထားပါတယ်။ဒီလပိုင်းတွေမှာကိုဗစ်ရောဂါကူးစက်မှုဟာကလေးတွေအကြားမှာမြင့်တက်ခဲ့တယ်လို့အမေရိကန်ကလေးဆရာဝန်များအသင်းကပြောဆိုထားပါတယ်။ကလေးတွေကရောဂါကူးစက်နိုင်မှုကိုခံနိုင်ရှိတယ်ဆိုပေမဲ့သူတို့ကနေတဆင့်ကူးစက်ပြန့်ပွားတာတွေဖြစ်နိုင်တယ်လို့ကြမ်းကျင်သူတွေကပြောဆိုထားပါတယ်။
ထိတ်တန့်ရောက်တဲ့တဲ့ကိုကိုအောင်လွင်ဦးနဲ့ကိုစောမိုးချော်တို့ခြေညာပေးခဲ့တာပါရှင်။ VOE မြန်မာပိုင်းအစီအစဉ်ရဲ့မနေ့ကင်ရေဒီယိုအစီအစဉ်ကိုရုပ်သံကနေပါတိုးချဲ့ထုတ်လွှင့်ပေးနေတာပါ။ဒါ့အပြင် VOE ရဲ့ website ဆာမျက်နှာဖြစ်တဲ့ bami.voenews.com မှာအသံလွှင့်ချိန်နဲ့တစ်ချိန်နဲ့ဓာတ်ရိုက်နားဆင်နိုင်ကြသလို VOE မြန်မာပိုင်းအစီအစဉ်ရဲ့လူမှုကွန်ရက် Facebook ဆာမျက်နှာမှာလည်းဓာတ်ရိုက်ထုတ်လွှင့်ပေးနေပါတယ်။အခုတော့သတင်းဆောင်ပါတွေကိုတင်ပြပေးပါမယ်ရှင်။နှစ်ပေါင်း20ကြာအာဖဂန်နစ္စတန်စစ်ပွဲအဆုံးသတ်ပြီးတပ်တွေရုတ်သိမ်းတာမှာကြုံခဲ့ရတဲ့အခြေအနေတွေနဲ့ပတ်သက်ပြီးအမေရိကန်ထိပ်တန်းစစ်ဘက်ဆိုင်ရာအရာရှိကြီးတွေကွန်ဂရက်စ်လွှတ်တော်မှာအပြင်းအထန်မျိုးကုန်းထုတ်ခံခဲ့ရပါတယ်။တပ်ရုတ်သိမ်းရေးအစီအစဉ်အစောပိုင်းမှာဖျို့ဖျဲကြုံခဲ့ရပေမဲ့မျိုးလင့်ထရထက်အောင်မြင်မှုရခဲ့ကြောင်းလဲအင်ကာနိလွှတ်တော်ကျမ်းနာပွဲမှာကာကွယ်ပြောဆိုခဲ့ကြပါတယ်။ဒီအကြောင်း VOA သတင်းတောက် Jeff Seldens ရဲ့သတင်းဆောင်ပါကိုကိုအောင်လွင်ဦးပြောပြပေးပါမယ်ရှင်။
အာဖဂန်နစ္စတန်နိုင်ငံမှာအမေရိကန်ကထောက်ခံတဲ့အစိုးရပြုတ်ကျတာအမေရိကန်တွေကိုလေကြောင်းကနေကယ်ထုတ်တဲ့အစီအစဉ်တွေမအောင်မြင်ဖြစ်ခဲ့တာတာလီဘန်တွေသိမ်းပိုက်လိုက်တာကြောင့်မဟာမိတ်အာဖဂန်တွေအန္တရာယ်နဲ့ရင်ဆိုင်ကြရတာတွေအတွက်ဝေဖန်တဲ့အကြီးအကျယ်ထွက်ခဲ့ပြီးတဲ့နောက်ကွန်ဂရက်စ်တွတ်တော်မှာတပ်ရုပ်သိမ်းတဲ့အစီအစဉ်နဲ့ပတ်သက်လို့ကြားနာခဲ့တာပါကာဝေးဝင်ကြီးလွိုင်းအော်စတင်ကတော့ကယ်ဆယ်ရေးအစီအစဉ်တွေကိုအစွမ်းကုန်ဆောင်ရွက်ခဲ့ကြောင်းနဲ့ကမ္ဘာမှာဘယ်စစ်တပ်မှဒီလိုလုပ်နိုင်မှာမဟုတ်ဘူးလို့လည်းအင်္ဂါနေ့ကထက်လွတ်တော်လက်နက်ကိုင်တပ်ဖွဲ့များရေးရာကော်မတီကြားနာပွဲမှာပြောဆိုသွားပါတယ်
It was the largest airlift conducted in US history and it was executed in 17 days.
American တမိုင်းမှာအကြီးဆုံးလေကြောင်းကယ်ဆယ်ရေးဖြစ်ပြီး18ရက်အတွင်းအပြီးလုပ်ခဲ့ပါတယ်
။မူလကလူပေါင်း9000ကနေ8000လောက်ထိကယ်တင်မှုစီစဉ်ခဲ့တာဖြစ်ပေမဲ့လက်တွေ့မှာ13400ကျော်ထိရှိခဲ့ကြောင်းလည်းကာဝေးဝန်ကြီးကပြောဆိုခဲ့တာပါ။ဒါပေမဲ့လည်းအပြည့်အဝအောင်မြင်တယ်လို့မဆိုနိုင်ဘူး။မမျှော်လင့်မဲ့တာလီဘန်ရဲ့ကဘူးမြို့တော်ကိုသိမ်းပိုက်လိုက်တာကြောင့်လူစိတ်ကိုလူစုလူဝေးနဲ့ထွက်ပြေးလာကြရတာကြောင့်ပထမဆုံးနေ့ရက်မှာလေကြောင်းကယ်ဆယ်ရေးလုပ်ငန်းတွေအခက်အခဲကြုံခဲ့ရတယ်လို့လည်းပြောပါရယ်။
We moved so many people so quickly out of Kabul that we ran into capacity and screening problems at intermediate staging bases outside Afghanistan.
Kabul ကနေလူတွေကိုတန်းနိုင်သလောက်အများဆုံးကယ်ထုတ်ခဲ့ပါတယ်။ဒါပေမဲ့လည်း Afghanistan ပြင်ပကစခန်းတွေမှာလူတွေပြည့်နေပြီးစီစစ်တဲ့လုပ်ငန်းတွေမှာလည်းပြဿနာတွေပေါ်ခဲ့ရပါတယ်။
အမေရိကန်နဲ့မာမေးတပ်တွေစုခွာနေချိန်အောက်တိုဘာ26ရက်နေ့ကဟာမစ်ကာဇိုင်နိုင်ငံတကာလေဆိပ်မှာအသေးခံဘုံးခွဲတိုက်ခတ်မှုကြောင့်အမေရိကန်တပ်ဖွဲ့ဝင်13ယောက်နဲ့အာဖဂန်169ယောက်တိစုံးနဲ့ဖြစ်ရတဲ့နောက်ရဲအနေငယ်ချာမှာအမေရိကန်ရဲ့အဝေးထိန်ဒရုန်းနဲ့တိုက်ခတ်မှုကြောင့်ကလေး9ယောက်အပါအဝင်အာဖဂန်ရဲသား10ယောက်တိစုံးခဲ့တဲ့ဖြစ်ရပ်ကိုလည်းကာဝေးဝန်ကြီးကကြားနာပွဲမှာထည့်သွင်းပြောဆိုသွားပါတယ်အာဖဂန်နစ္စတန်နိုင်ငံကနေထွက်ခွာခြင်းနဲ့အမေရိကန်တွေကိုကူညီဖို့စစ်တပ်အနေနဲ့လက်လျှော့မှာမဟုတ်ကြောင်းလည်းပြောဆိုသွားကြတာပါ။ဒါပေမဲ့လည်းလွတ်တော်အမတ်တချို့ကတော့အစိုးရရဲ့ဆောင်ရွက်ချက်တွေပေါ်အပြင်းထန်ဝေဖန်ခဲ့ကြတာပါ။ထို့လွတ်တော်လက်နက်ကိုင်တပ်ဖွဲ့များရဲ့ကော်မတီဝင်ထိတ်တဲ Republican အမတ် Jim Inhofe ကတော့ကြုံရတဲ့ဖြစ်ပျက်တွေဟာကျူတင်ခံမှန်းလို့ရပေမဲ့တမန်ဂျိုးဘိုင်နဲ့အစိုးရနဲ့အကြံပေးအရာရှိတွေဟာမြေပြင်တပ်မှုတွေရဲ့စကားကိုနားမထောင်ခဲ့ကြတယ်လို့Congress တို့တော်ရဲ့စကားကိုလည်းနားမထောင်ခဲ့ကြဘူးလို့ကြားနာဝင်မှာပြောဆိုသွားပါတယ်။ Taliban တွေထိန်းချုပ်လိုက်တဲ့ Afghanistan နိုင်ငံကနေအချမ်းဖက်ဝါဒီရဲ့ချင်းချောက်မှုတွေကိုတံပြန်နိုင်မဲ့အစီအစဉ်လဲ American ဆူရမှာမရှိဘူးလို့ဝေဖန်သွားတာပါ။ဒါပေမဲ့လည်းကာဝေးဝန်ကြီး Austin နဲ့ကြားနာဝင်မှာထွက်ဆိုသွားတဲ့ပူးထွက်စီဦးစီးချုပ်များဥက္ကဋ္ဌဗိုလ်ချုပ်ကြီး Mark Milley တို့ကတော့အချမ်းဖက်ဝါဒီတံပြန်တက်ပြေးလုပ်ငန်းတွေလုပ်ဖို့ခက်ခဲပေမဲ့ American လုံခြုံမှုရှိအောင်စစ်တပ်ကကြိုးပမ်းသွားမယ်အကြောင်းပြောဆိုခဲ့တာပါ။
That mission will be much harder now, but not impossible. And we will continue to protect the American people.
ဒီလိုလို့ဖို့အခုခါပုံမခက်ခဲလာပြီမဲ့ဖြစ်နိုင်တဲ့ကိစ္စတော့မဟုတ်ပါဘူး။ American ပြည်သူတွေကိုလည်းကျွန်တော်ဆက်လက်အကာအကွယ်ပေးသွားမှာပါ
။ပြန်လဲဖွဲ့စည်းထားတဲ့ Al-Qaeda နဲ့ IS စစ်သည်ကြောင့်အုပ်စုတွေအနေနဲ့ American ကိုတိုက်ခတ်ဖို့စိတ်အားထက်သန်နေမယ်ဆိုတာပကတိအခြေအနေမှာဖြစ်ကြောင်းလည်းပြောဆိုသွားတာပါ။ Taliban အဖွဲ့ဟာအရင်တုန်းကရောအခုချိန်မှာပါအကြမ်းဖက်ဖွဲ့စည်းပြီးရှိနေစေဖြစ်တယ်လို့ Al-Qaeda အကြမ်းဖက်ဖွဲ့နဲ့လည်းစမဖြတ်သေးဘူးဆိုတော့မိမထားကြဘူးနဲ့ဒီကနေ့အချိန်မှာဘလို့ဖွဲ့စည်းနဲ့ရင်ဆိုင်နေရတယ်ဆိုတော့အမြင်ရှိရှိနဲ့မြင်နိုင်ကြဖို့လေဘိုချိုချီမက်မီလီကလွတ်တော်ကြားနာပွဲမှာသတိပေးပြောကြားသွားပါတယ်ခင်ဗျာ
ကိုအောင်ရင်ဦးပါရှင်အာဖဂန်နစ္စတန်နိုင်ငံကနေအမေရိကန်တပ်ဖွဲ့တွေပြန်ရုတ်သိမ်းမှုကအိန္ဒိယနဲ့ပါကစ္စတန်ဆက်ဆံရေးတင်းမာမှုရောကြဖို့ကိစ္စအတွက်တော့တက်ရောက်မှုမရှိသလောက်ပဲဖြစ်ပါတယ်အမေရိကန်သမ္မတဂျိုးဘိုက်ဒန်အိန္ဒိယဝန်ကြီးချုပ်နဲ့အသိမကြခင်ကတွေ့ဆုံခဲ့သလိုဒီသမိုင်းဝင်တွေ့ဆုံမှုကနေတောင်အာရှရဲ့ပြိုင်ဘက်နှစ်နိုင်ငံဆက်ဆံရေးဘလို့ချင်းကပ်ဆောင်ရွက်မှုတွေကိုတွေ့နိုင်ပါတယ်ဆိုတာကိုတော့အနီတာဖာဝဲလ်ပေးပို့တဲ့သတင်းကိုမက်ခင်ဖြူထွေးကပြောပြပေးပါမယ်ရှင
်။ကောင်းဆောင်တို့ဦးရဲ့သမိုင်းဝင်တွေ့ဆုံမှုကအမေရိကန်အိန္ဒိယဆက်ဆံရေးခေတ်တစ်ခုဦးတည်စေခဲ့ပါတယ်။နိုင်ငံဆက်ဆံရေးကကမ္ဘာကြီးအကျိုးအတွက်မိဖက်ပူးပေါင်းမှုပါပဲလို့လည်းပူးတဲ့ညညာချက်မှာဖော်ပြခဲ့ကြပါတယ
်ဝါဒမိုကရေစီအင်အားအကြီးဆုံးနိုင်ငံကြီးတွေဖြစ်ကြတဲ့အိန္ဒိယနဲ့အမေရိကန်ဆက်ဆံရေးကပိုပြီးခိုင်မာရင်းနှီးနှွေးထွေးတဲ့ဆက်ဆံရေးဖြစ်ဖို့ဦးတည်နေပါတယ်ကမ္ဘာကြီးတစ်ခုလုံးအတွက်အကျိုးဖြစ်စေလိမ့်မယ်လို့ယူဆပါတယ
်ဒါနဲ့အာဖဂန်ရေးနဲ့ပတ်သက်ပြီးတော့အမေရိကန်နဲ့ဆက်ဆံရေးထိခိုက်နေတဲ့အိန္ဒိယရဲ့ရန်ဘက်ပါကစ္စတန်နိုင်ငံနဲ့ဆက်ဆံရေးကရောဘယ်လိုရှိနေပါလဲ။အာဖဂန်နစ္စတန်ကနေအမေရိကန်တပ်ဖွဲ့တွေရုတ်သိမ်းပြီးတဲ့နောက်ပြီးခဲ့တဲ့သတင်းပတ်တွေအတွင်းတာလီဘန်အစိုးရတဲ့လက်အောက်ကနေလွတ်မြောက်ဖို့ကြိုးစားကြတဲ့အာဖဂန်တွေထောင်ထဲချီပါကစ္စတန်နိုင်ငံထဲထွက်ပြေးတိမ်းရှောင်ခဲ့ကြပါတယ်။အိန္ဒိယဝန်ကြီးချုပ်မိုဒီနဲ့အမေရိကန်သမ္မတဂျိုးဘိုင်ဒန်တို့တွေ့ဆုံခဲ့ကြတဲ့တောက်ကြားနေ့မှာပဲကုလသမဂ္ဂအထွေထွေညီလာခံမှာမိန့်ခွန်းပြောကြားခဲ့တဲ့ပါကစ္စတန်ခေါင်းဆောင်ကတော့အမေရိကန်ဟာအနည်း20ကြာအာဖဂန်ပြည်ပကအတွင်းပါကစ္စတန်ကိုရန်ရှာနေခဲ့တယ်လို့ဆွဆွဲပြောဆိုပြီးတနင်္ဂနွေဆက်ဆက်ရေးနဲ့ပတ်သက်လို့မေးခွန်းထုတ်ခဲ့ပါတယ
်
အမေရိကန်တွေကိုဘာသာပြန်လုပ်ပေးခဲ့တဲ့သူတွေကူညီသူတွေအားလုံးကိုကူညီဆောင်ရှောက်ဖို့သူတို့အတွက်စိုးရိမ်ကြောင်းပြောဆိုတာတွေအများကြီးရှိပါတယ်ဒါပေမဲ့ကျွန်တော်တို့ကြတော့ရောအာဖဂန်စစ်ပွဲမှာအမေရိကန်နဲ့မဟာမိတ်လုပ်ခဲ့လို့အခုကျွန်တော်တို့အများကြီးဒုက္ခရောက်နေရတာလေ
ခုလိုပြောဆိုမှုမျိုးကအမေရိကန်ပါကစ္စတန်ဆက်ဆံရေးကိုရောအိန္ဒိယပါကစ္စတန်ဆက်ဆံရေးမှာပါတင်းမာမှုတွေပိုးပြီးတော့ဖြစ်လာစေနိုင်တယ်လို့သုံးသပ်သူတချို့ကပြောပါတယ
်
ဘိုင်ဒန်အစိုးရအနေနဲ့ပါကစ္စတန်နဲ့ပတ်သက်လို့ဒီမခံနိုင်တာကတော့ရှင်းပါတယ်ပါကစ္စတန်ကောင်းဆောင်တွေဟာအာဖဂန်ကိစ္စမှာအမေရိကန်ရဲ့မဟာမိတ်အဖြစ်ဟန်ပြလို့အမေရိကန်ရဲ့ရန်သူတွေကိုကူညီထောက်ပံ့ပြီးတော့နှစ်ဖက်ခွကစားနေတယ်လို့ယူဆလို့ပါပဲဖြစ်ခဲ့တဲ့သတင်းပတ်ထဲမှာပဲသမ္မတဘိုင်ဒန်ကတန်တမာရေးတနုံတိုက်တိုက်လှုပ်သွားမယ်လို့ကတိပြုပြောခဲ့ပြီးတဲ့နောက် ပါကစ္စတန်နဲ့အမေရိကန်ခေါင်းဆောင်တွေတွေ့ဖို့ရှိမရှိဆိုတာကို VOA ကမေးမြန်းရမှာအင်မီရောပြောခွင့်ရတာအခုလိုဖြေပါတယ
်
နိုင်ငံသားကြီးကာကွယ်ရေးနဲ့တခြားအရေးပါတဲ့ဌာနတွေကပါကစ္စတန်စစ်မြင့်ခေါင်းဆောင်တွေနဲ့ကျမတို့ဆက်သွယ်စကားပြောနေရတာရှိပါတယ်အခုအချိန်မှာသမရအနေနဲ့နိုင်ငံတိုင်းကခေါင်းဆောင်တိုင်းနဲ့တော့တွေ့ဆုံစကားပြောနိုင်တာတော့မရှိသေးပါဘူးဒါကအမှန်ပါပဲဒါပေမဲ့သမရမှာကျွမ်းကျင်သူတွေပါတဲ့အဖွဲ့ရှိပါတယ်သူတို့ကဒီအတွက်ဆက်သွယ်ပြောဆိုနေရတွေကိုလုပ်နေပါတယ်
လေလာသုံးသက်သူတချို့ကတော့အစ်စ်မြေခေါင်းဆောင်တွေတွေ့ဆုံမှုကနေလဲထိရောက်တဲ့တိုးတက်မှုတော့ရချင်မှရလိမ့်မယ်လို့ပြောဆိုကြပါတယ
် For the Biden administration having a call with Prime
Minister Biden အစိုးရအတွက်ပါကစ္စတန်ဝန်ကြီးချုပ်ခန်နဲ့ဆက်သွယ်စကားပြောရုံနဲ့ထိရောက်တဲ့တိုးတက်မှုသိမရှိနိုင်ပါဘူးဒါလို့မြင်ရတဲ့အကြောင်းတစ်ခုက Biden နဲ့ခမ်အကြားဆက်သွယ်စကားပြောတာကျွန်တော်တို့မတွေ့ရသေးသလိုဒါကအမေရိကန်တွေနဲ့ပါကစ္စတန်နဲ့ဆက်ဆံရေးအတော့ကိုအဆင်မပြေဘူးဆိုတာကိုအချိန်တော်ကြာရှုမြင်ထားရကြောင်းပါ။ဒါ့ပြင်အင်မရန်ခန်းနဲ့ဘိုင်ဒန်ဖုန်းဆက်စကားပြောလို့ပါကစ္စတန်ကိုချိန်ရက်သွားအောင်ဒါမှမဟုတ်အခွင့်အထူးပေးတာမျိုးဖြစ်မှာကိုလည်းအမေရိကန်ရာရှိတွေကမလူလားကြဘူးလို့ကျွန်တော်ထင်ပါတယ်
။ပါကစ္စတန်နိုင်ငံအတွက်ကတော့အမေရိကန်ကအိန္ဒိယနဲ့ဆက်ဆံရေးတိစောက်တာကိုပုံစံတစ်မျိုးတည်းနဲ့ပဲမြင်နိုင်တယ်လို့Chatham House အဖွဲ့ကရှာဤကပြောပါတယ
်။ This is a zero sum game.
ပါကစ္စတန်အတွက်ကဘလို့မှတိမခံနိုင်တဲ့ကိစ္စပါ။အိန္ဒိယနဲ့ပုံနေတာကပါကစ္စတန်ကိုဆန့်ကျင်တာဆိုတဲ့အဓိပ္ပာယ်ဖြစ်နေတာပါ။ခေါင်းဆောင်တွေရဲ့တွေ့ဆုံမှုတွေကအိန္ဒိယအမေရိကန်နိုင်ငံဆက်ဆံရေးအတွက်မျက်နှာစာသစ်စတင်ရရောက်ပြီးပါကစ္စတန်နိုင်ငံနေ့ကတော့ဘေးဘက်အဆင့်ဆောင်တွေပဲစောင့်ကြည့်တဲ့အခြေအနေမျိုးဖြစ်နေတာပါရှင်
။အာဖဂန်ကနေအမေရိကန်တပ်ဖွဲ့တွေရုပ်သိမ်းမှုရဲ့နောက်ဆက်တွဲအခြေအနေတွေနဲ့ပတ်သက်ပြီးမက်ခင်ဖြူထွေးပြောပြပေးခဲ့တာပါရှင်။ဒေတာရင်းသတင်းဆောင်မတွေကိုဆက်ပြီးတင်ပြပါမယ်။ထိုင်းနိုင်ငံကဗုဒ္ဓဘာသာတန်ခါတော်တချို့ဟာCOVID-19 ကပ်ရေးယောဂါပေးအတွင်းစာဝတ်နေရေးအခက်တွေ့ကြတဲ့တကာတကမတွေအတွက်ထရက်ကားတစ်စီးနဲ့လှည့်ပြီးချက်ပြုတ်ပြီးစားတောက်ဆရာတွေကိုလိုက်လံလှူဒန်းဝင်းငှပေးနေပါတယ်။ဒီအကြောင်းကိုတော့ Writers သတင်းဆောင်ပါကိုအခြေခံပြီးမက်ခွာညိုပြောပြပေးပါမယ်ရှင်
။ရာယနာဘလနတာကပ်သာမရတာကပ်
ရဟန်းပြူတွေနဲ့စေရနာဝန်ထမ်းတွေဟာတကူရေးကာကွယ်ရေးဝတ်စုံ PPE တွေဝတ်စင်ကောက်ကွင်းထဲမှာသုံးတဲ့ရင်မှာနောက်တက်တက်ပြီးဟင်းသီးဟင်းရွက်အိတ်တွေအပြည့်တင်ပြီးဘန်ကောက်မြို့ပြင်ကဆင်းရဲသားရွာကလေးစီခရီးနှင်နေရကြတာပါသူတို့ရဲ့ထရက်ကားလေးဟာအရင်ကလမ်းမှာဈေးလိုက်ရောင်းတဲ့ထိုင်းကုန်စည်လှဲလေးတွေလိုဒီဇိုင်းမျိုးဖြစ်ပြီးနောက်တွဲရင်ရဲ့ဘေးပတ်ချက်လည်းမှာလှူဒန်းဝင်ငှမဲ့ပစ္စည်းတွေနဲ့ကုန်စည်တွေကိုချိတ်ဆွဲထားပါတယ်ဥဆောင်တန်ဃာတော်ကတော့တက်တော်28နှစ်အရွယ်အရှင်ပွန်ချိုင်းခမဲလီဖြစ်ပါတယ်။သူကလွန်ခဲ့တဲ့လနေငယ်ကလေးကသူတရင်300တိရိပွန်တမနမစ်ဖုန်ကြီးကျောင်းနာပတ်ဝန်းကျင်ကအိမ်နောက်စုတွေကိုလိုက်ပြီးကိုရိုနာဗိုင်းရပ်စ်ရှိမရှိစမ်းသပ်တဲ့ပစ္စည်းလေးတွေဝေရင်းနဲ့ဒီလိုလှုပ်ဖို့အကြံပေါ်ခဲ့တာပါ
။စဘာဝကနံပါတ်ကလေးကိုရိုဒူဖွန်แล้วก็จํานวนที่เราเข้ามาแจกคาดว่าเราน่าจะแจก
อยู่สนามมาရှိတဲ့ခြေကံပစ္စည်းအလုံးဘုန်းကြီးတို့ drop ပေါ်မှာရှိတယ်လို့ပြောနိုင်ပါတယ်။တခြားလူတွေလိုပဲဘုန်းကြီးလည်း virus ကူးမကိုကြောက်တာတော့အမှန်ပါပဲ။ဒါပေမဲ့လည်းပြောရမယ်ဆိုရင်ဘုန်းကြီးအနေနဲ့ကတော့ဒုက္ခရောက်နေသူတွေကိုအကူအညီမပေးနိုင်ပါဘူး။ virus အကူခံရမှာတဲ့ပိုဆိုးရည်နဲ့
တကားတကမတွေထမင်းတနက်ဝဝလင်းလင်းစားရတယ်ဆိုရင်ကိုပဲကိုတော့အတွက်စိတ်ချမ်းသာလှပါပြီလို့လည်းအရှင်ပွန်ချိုင်းကမိန့်ပါတယ်။တန်ဃာတော်တွေဟာတနင်္ဂနွေနေ့တိုင်းကုန်စည်လဲတစည်းနဲ့ခောက်တုတ်ခောက်ပြန်ပစ္စည်းတွေလိုက်သွားလှူလိုက်လုပ်ငန်းအတွက်တန်ခါတော်6ပါးလောက်နဲ့စေရနာဝန်ထမ်းတကားတကမတွေကလည်းဝိုင်းပြီးတော့ကူညီလှုပ်ဆောင်ပေးနေတာပါအရှင်ပွန်ချိုင်းကသူတို့ကားလေးကတနစ်ထွက်ရင်လူပေါင်းရာကျော်အတွက်ထောက်ပံ့ပေးနိုင်တယ်တစ်လအတွင်းမှာလူထောင်ကျော်ကိုထောက်ပံ့ပေးနိုင်ခဲ့တယ်လို့မိန့်ပါတယ်လှူဒန်းရမယ့်ရက်ွက်ကိုရောက်တဲ့အခါမှာလူတွေစုလာပြီးဆိုရင်လူတစ်ယောက်ကိုပစ္စည်းအိတ်5မျိုးယူဖို့ခွင့်ပြုပါတယ်အတင်းထည့်ပေးထားပြီးသားအိတ်တွေထဲမှာခရမ်းကျင်သီးဖယုံသီးကြက်သွန်နဲ့ငရုတ်သီးတွေနဲ့အတူတခြားလိုအပ်ပစ္စည်းတွေဖြစ်မဲ့ပကံစည်းစက်ပြာစံနဲ့ကြက်ဥလိုပစ္စည်းတွေလည်းပါပါတယ
်။ဒါထိုင်ဟိုင်းဟိူးครับงานก็ตกงานนะครับ
ဒီစားစရာတွေက2ရက်စာလောက်အတွက်ရပါတယ်။ကျွန်တော်အလုပ်လက်မဲ့ဖြစ်နေတာကတစ်နှစ်လောက်ရှိနေပြီးတော့နောက်ထပ်လည်းအလုပ်ပြန်လုပ်နိုင်မဲ့လမ်းစာမမြင်သေးပါဘူး။
ဒါကတော့တရုတ်ကဘာလက်ခီးတဲ့ကားမောင်းခဲ့တဲ့မွန်ထရီဘွန်တီယပ်ကပြောတာပါ။သတင်းပတ်စင်တိုင်းမှာအရှင်ပွန်ချိုင်းတို့အဖွဲ့ကလှူဒန်းတဲ့ပစ္စည်းတန်ဖိုးဟာအနည်းဆုံးဘတ် 5,000 အမေရိကန်ဒေါ်လာ 1,500 ဝန်းကျင်ရှိပါတယ်။ဒီကုန်ကျစရိတ်တွေကိုအစပိုင်းမှာတန်ခါတော်တွေကသူတို့မှရှိတဲ့ဝတ္ထုငွေနဲ့စိုက်ထုတ်ဝင်ခဲ့ကြပေမဲ့တယောက်စကားပြောဆိုကြတဲ့လူတွေကလည်းအလှူငွေထည့်ဝင်လာကြပါတယ်။ ထိုင်းနိုင်ငံမှာကန့်သက်စီကံတွေဖြေလျှော့ပေးနေပြီးစီးပွားရေးပြန်လည်ထူထောင်ဖို့ဆောင်ရွက်ချက်တွေညှိနှိုင်းဆောင်ရွက်နေချိန်မှာအခုလိုတန်ခါတော်တွေအစပြုလုပ်ဆောင်ရအလှူကလေးဖြစ်လာခဲ့တာပါဒါပေမဲ့လည်းနိုင်ငံဟာအခုထိကိုရိုနာဗိုင်းရပ်စ်ကူးစက်ပြန့်နှံ့မှုကအစိုးဆုံးအခြေအနေကိုရင်ဆိုင်တိုက်ချဲ့နေရတော့မှာပဲ
ထိုင်းနိုင်ငံမှာအခုချိန်ထိကိုဗစ်ရောဂါကူးစက်ခံစားရသူတန်ခွဲနီးပါးပေးဆုံးသူတန်ခွဲလောက်ရှိပြီးအများစုကအေဒီကနောက်ပိုင်းမှာဖြစ်တာပါ။ဒါပိုက်တာသထနံတာ။ထားရကြုံဝန်နီးတိလောက်ရင်ကြီးမဲတာ။လူတွေပြန်ပြီးရည်နိုင်ပြုတ်နိုင်လာကြပြီဆိုမှပဲဘုန်းကြီးတို့ရဲ့ဒီအလုတ်တော်ဝင်ကိုအဆုံးသတ်မှာပါ။
အရှင်ဖုန်ချိုင်းကဒီလိုသာမိတ်ကြပေမဲ့လည်းတကယ်တော့သူတို့เจ้าအနေနဲ့ဘယ်လောက်ကြာကြာဆက်ပြီးဒီလိုလှူဒန်းပေးဝေနိုင်မလဲဆိုတာကိုတော့သိပြီးမသေးကြပါဘူး။ဒါပေမဲ့လည်းသူ့ဖဲချိန်မှရရမယ်ဆိုတာကိုတော့သူ့အလိုလိုသိလာလိမ့်မယ်လို့အရှင်ဖုန်ချိုင်းကမျှော်လင့်နေပါတယ်ရှင်။မခွန်ညိုပြောပြပေးခဲ့တာပါရှင်။ထိုင်းနိုင်ငံမှာကိုဗစ်အရေးပေါ်ကာလအတွင်းကပ်ရောဂါကာကွယ်ရေးထိထိရ ောက်လှုပ်ဆောင်နိုင်ဖို့အတွက်အထောက်အထားရှိတဲ့မြန်မာအပါအဝင်လာအိုကမ်ဘောဒီးယားသုံးနိုင်ငံကလုပ်သားတွေကို2023ခုနှစ်အထိအလုပ်လုပ်ခွင့်ရှိတဲ့အထောက်အထားလက်မှတ်တွေထုတ်ပေးဖို့ထိုင်းအစိုးရကစက်တင်ဘာလ28ရက်နေ့မှာအတည်ပြုပေးလိုက်ပါတယ်။ထိုင်းခြေစိုက် VOA သတင်းတောက်မအေးအေးမှသတင်းပေးပို့ထားပါတယ်ရှင်
။ထိုင်းနိုင်ငံမှာကိုဗစ်အရေးပေါ်ကာလအတွင်းကဲ့ယောဂါကာကွယ်ရေးကိုထိထိရောက်ရောက်လှုပ်ဆောင်နိုင်ဖို့အတွက်အလုသမားဝင်ကြီးကအထောက်ထားမဲ့တွေကိုအလုလုခွင့်လက်မှတ်တွေထုတ်ပေးဖို့တောင်းဆိုထားချက်ကိုထိုင်းဆိုရတာခွင့်ပြုပေးလိုက်တာပါဒီအကြောင်းနဲ့ပတ်သက်လို့ရွှေတန်းလုသမားအခွင့်အရေးကွန်ရက်ရဲ့ဥက္ကဋ္ဌဦးအောင်ကျော်ကတော့အခုလိုသုံးသပ်ပြောဆိုပါတယ
်ကပတ်ဦးကညာခယောဂါကိုဝန်တန်းဖြစ်နေတဲ့ကာလမှာထိုင်းနိုင်ငံမှာရောက်ရှိပြီးတော့မြန်မာကမ္ဘောဒီးယားလောက်အဆရှိတဲ့ပုဂ္ဂိုလ်များအဆောင်ဆောင်ဆောင်ဆိုင်ဆိုင်ကနေပြက်လက်တာတို့ကုန်ဆုံးကြတာလို့ဆိုရင်သူကဖြစ်ချုပ်ပြရတာမှန်လို့လေလုတ်သားကိုလည်းကြံရသလိုပြီးရင်ဒီလူကားလေးဆီကနေညာကိုဒီတက်တန်းထိုးတဲ့ကလားဒီကနေ့ပတ်သက်နေရရှိရမယ်ရေးကြည့်ရလဲအဲ့ဒါအများကြီးပါခင်ဗျာနံပါတ်၁ကသူ့ရဲ့စီးပွားရေးကုန်ဆုံးလုပ်မှုကိုမကျက်စင်းသွားရအောင်လက်ရှိရောင်းနေပြီးကြံရှေ့ပြောင်းလို့ဒီမားလေးအားလုံးပြန်ထင်ပေးရတာနံပါတ်၂ကသူကဖြေလျှော့တယ်လို့ကဘာကိုကြီးညာပြီးမလို့အပြည့်လိုအပ်တဲ့ဗဏ္ဍာရေးကိုရအောင်ဆက်ဖို့ရဲ့လမ်းကြောင်းနဲ့တခုပါနေလို့ကျန်တုံးတတ်ပါလေခင်ဗျာ
ကိုဗစ်ဒုတိယလိုင်းဖြစ်တုန်းကလည်းအခုလိုမျိုးပန်းရောက်ကတ်လို့ခေါ်တဲ့အလုံးလုံးခွင့်အထောက်ထားလက်မှတ်တွေကိုထုတ်ပေးဖို့ပထမအကြိမ်ဖြစ်ခွင့်ပြုပေးခဲ့ပါတယ်အဲ့ဒီအချိန်လုံးကလည်းမြန်မာလုပ်သားတွေတိတ်နေချီပြီးအထောက်ထားတွေလုပ်ခဲ့ပါတယ်အခုလုပ်ပေးမယ့်အထောက်ထားလက်မှတ်ကတော့2023ခုနှစ်ဖေဖော်ဝါရီလလည်းအထိအလုံးလုံးခွင့်ရမှာဖြစ်ပါတယ်အထောက်ထားလက်မှတ်မရှိတဲ့မြန်မာနိုင်ငံသားတွေအတွက်ကတော့ဒီလက်မှတ်ထုတ်ပေးမယ့်အစီအစဉ်ဟာအကျိုးရှိပါတယ်ဆိုပြီးဦးအောင်ကျော်ကတော့ဆိုပါတယ်
တရားမဝင်တဲ့ဒီမှာဗာဆိုင်ဆက်ကမှမရှိရင်လှုပ်ရှင်ရလဲဟိုနိုင်ငံတော်အစိုးရတက်မှတ်ထားတဲ့နှိုင်းစားတွေမပြီးဘဲနဲ့ချင်းတလူခိုင်းချင်းတလူလောက်ကမျိုးဖြစ်နေတဲ့အကြောင်းဒါအကျဉ်းချုပ်ရှိပါတယ်
ထိုင်းနိုင်ငံတွင်ရောက်ရှိနေပြီးသားအထောက်ထားမဲ့တွေအတွက်လာမယ့်အောက်တိုဘာလကစပြီးလက်မှတ်တွေကိုစတင်လုပ်ပေးမှာဖြစ်ပါတယ်ဒီအထောက်ထားလက်မှတ်တွေဟာနေနေတစ်ခုနဲ့တစ်ခုဖြတ်ကျော်သွားလာခွင့်တော့မရှိပါဘူးထိုင်းအစိုးရကတော့ကိုဗစ်ကပ်ဘေးကြောင့်ကျဆင်းနေတဲ့စီးပွားရေးကိုနလန်ထူလိုက်ဖို့အတွက်အော်တိုဘာလာကစပြီးကူးစက်မှုတွေထိန်းချုပ်နိုင်တဲ့ပြည်내တချို့မှာဖြေလျှော့မှုတွေလုပ်ဖို့ရည်မှန်းထားပါတယ်။လာမယ့်2022ခုနှစ်နှစ်စကစပြီးမြန်မာအပါဝင်အိနီနာချင်းနယ်ဇက်တွေကိုပြန်ဖွင့်ဖို့လည်းပြင်ဆင်ထားပါတယ်ရှင
်။ VOA American တဲ့ရုပ်သံနဲ့ Radio ထုတ်လွှင့်မှုတွေကိုနေ့စဉ်အမေရိကန်ပြည်ထောင်စုဝါရှင်တန်မြို့တော်ကနေတိုက်ရိုက်ထုတ်လွှင့်တင်ဆက်ပေးနေပါတယ်။ဂျိုရုဖိုင်းယူမှုနဲ့လိုင်းတိုမီတာတို့အပြင်ကျွန်တော်တို့ VOA မြန်မာပိုင်းအင်တာနက်စာမျက်နှာဖြစ်တဲ့ bamis.voanews.com မှာလည်းကြည့်ရှုနိုင်နိုင်ပါတယ်။ဒီကျွန်တော်တို့ရဲ့အင်တာနက်စာမျက်နှာကိုဝင်ကြည့်လို့မရတဲ့တခြားနောက်နီးလန်းတစ်ခုအနေနဲ့ siphon link ဖြစ်တဲ့ 8473748.info ဆိုတဲ့ web link ဆောင်ကိုရိုက်ထည့်လိုက်တာနဲ့ကျွန်တော်တို့ VOA မြန်မာပိုင်းပင်မစာမျက်နှာကိုရောက်ရှိနိုင်ပါတယ်။8473748.info ဖြစ်ပါတယ်။ဒါပြင်လူမှုကွန်ရက်စာမျက်နှာတွေဖြစ်တဲ့ YouTube နဲ့ Twitter စာမျက်နှာတွေကနေလည်းနားဆင်ကြည့်ရှုသတင်းတွေကိုဖတ်ရှုလို့ရပါတယ်။ VOA မြန်မာဝိုင်း YouTube လိပ်စာက youtube.com/voabamischannel ဖြစ်ပါတယ်။စလုံးပေါင်းက voabamischannel ဖြစ်ပါတယ်။YouTube စာမျက်နှာကိုရောက်ပြီဆိုရင် VOA Burmese လို့ရိုက်ထည့်လိုက်ရင်လည်းကျမတို့စာမျက်နှာကိုရောက်နိုင်ပါတယ်။
Twitter မှာဆိုရင်တော့ twitter.com/voabamis ဖြစ်ပါတယ်။စလုံးပေါင်းက twitter.com/voabamis ဖြစ်ပါတယ်။အသံနဲ့ထုတ်လွှင့်ချက်တွေကို SoundCloud ကနားထောင်ခြင်းနဲ့ရှင်တော့ soundcloud.com/voabamis ဖြစ်ပါတယ်။VOA American သံရုပ်သံနဲ့ရေဒီယိုထုတ်လွှင့်ချက်တွေကိုမြန်မာပြည်သူတွေစီအရောက်ပို့ပေးနိုင်ဖို့အစီအမဲကြိုးပမ်းနေပါတယ်ရှင
်။မင်္ဂလာမနက်ခင်းပါသောရရှိများရှင်။ VOA American သံရဲ့2021ခုနှစ်စက်တင်ဘာလ29ရက်ဗုဒ္ဓနေ့မနက်ခင်းစီစဉ်တွေကိုလိုင်းဒိုမီတာ2540 51တို့ကနေဆက်လက်ထုတ်လွှင့်နေပါတယ်။အခုဒုတိယပိုင်းမှာနားဆင်ရမယ့်အင်ကာညာချန်ဆွေးနွေးခန်းအစီအစဉ်မှာနားဆင်ရမယ့်အကြောင်းအရာကတော့
မြန်မာဒီမိုကရေစီလမ်းကြောင်းပေါ်ကနေရောက်ရှိရေးအတွက်ကိုရီးယားနိုင်ငံဘက်ကနေပြီးအစွမ်းကုန်ကူညီသွားမယ်။မြန်မာဒီမိုကရေစီကိုဆောင်ရွက်နေတဲ့ပုဂ္ဂိုလ်မျိုးစုမစုအင်ဂျီဆိုးအပါအဝင်ကိုရီးယား
ပြပေးလိုပါတယ်ရှင်။အမေရိကန်ပြည်ထောင်စုမှသမ္မတဂျိုးဘိုင်ဒန်အစိုးပြုထားတဲ့ဒေါ်လာ1 trillion သုံးဆွဲရေးအခြေခံအဆောက်အုံဥပဒေချမ်းကိုဒီသတင်းပတ်ထဲမဲခွဲဆုံးဖြတ်ဖို့လွှတ်တော်ဥက္ကဋ္ဌနန်စီပလိုစီကကြေညာထားပါတယ်။တချိန်တည်းမှာသမ္မတဂျိုးဘိုင်ဒန်ဆိုရရဲ့အဓိကအစီအစဉ်ဖြစ်တဲ့လူမှုအသုံးစရိတ်ဒေါ်လာ 3.5 trillion သုံးဆွဲရေးဥပဒေချမ်းကိုလည်းမဲခွဲနိုင်အောင်စဉ်းစားဖို့ပြောဆိုနေတာပါ။မီရှယ်ကွင်းရဲ့သတင်းလွှာကိုကိုသိန်းထိုင်ဦးပြောပြပေးပါမယ်ရှင်။
Good morning, everyone.
အမေရိကန်ပြည်ထောင်စုမှသမ္မတဂျိုးဘိုက်ဒန်ဆိုပြတဲ့ပြည်တွင်းစီစဉ်နေပေါ်လွှတ်တော်ဘလောက်ထိထောက်ခံတယ်လဲအဓိကစမ်းသပ်မဲ့သတင်းပတ်ဖြစ်နေပါလေ။လမ်းတွေတံတားတွေနဲ့တခြားစီမံချက်တွေပေါ်ပါတီနဲ့စလုံးဆိုပြတဲ့အခြေခံစောက်ဘုံမှန်ရေးဥပဒေချမ်းကိုကြာပါပြင်းနေမဲခွဲကိုညှိနှိုင်းနေပါလေ။ဒီမိုကရက်ပါတီအတွင်းတိုးတက်တဲ့အမြင်ရှိသူတွေကတော့သမ္မတဘိုင်ဒန်ဆိုပြတဲ့ပုံမှန်ကောင်းမွန်အောင်ပြန်လည်တည်ဆောက်မယ်ဆိုတဲ့ဒေါ်လာ 3.5 trillion သုံးဆွဲရေးလူမှုသုံးစိတ်ဥပဒေချမ်းကိုပါမဲခွဲဖို့တောင်းဆိုနေပါလေ 3.5 trillion သုံးဆွဲရေးဥပဒေချမ်းကိုမစင်စားဘူးဆိုရင်ဒေါ်လာ 1 trillion သုံးဆွဲရေးဥပဒေချမ်းကိုလည်းမဲမခွဲသင့်ဘူးဆိုပြီးပြောဆိုနေကြတာပါဒါပေမဲ့လည်းသုံးစိတ်နဲ့တဲ့ဥပဒေချမ်းကိုပထမမဲခွဲမဲ့ပုံရှိပြီးပို့ပြီးတော့သုံးဖို့လိုတဲ့ဥပဒေချမ်းမှာဘာတွေလျှော့ချမလဲအသုံးစိတ်ကိစ္စကိုဆက်ပြီးတော့ညှိနှိုင်းနေကြပါလေအလို့တော်ဥက္ကဋ္ဌနန်စီပလိုစီကABC ရုပ်သံကိုခုလိုပြောပါတယ
် But this isn't about moderates versus progressives.
ဒီကိစ္စကသဘောထားမတင်းမာသူတွေနဲ့ progressive တွေကြားအငင်းပွားရမယ်ပဋိပက္ခမဟုတ်ပါဘူး။အားလုံးကိုကြည့်ရင်ကျမတို့လွှတ်တော်အဖွဲ့အစည်းတစ်ခုလုံးတချို့ကလွဲလို့အများစုကဂျိုးဘိုင်ဒန်ရဲ့မျှော်မှန်းချက်တွေကိုလက်ခံကြပါတယ်။ကျမတို့ဒီဥပဒေကြောင့်ကိုအတည်ပြုပါမယ်။ရှေ့ကိုဆက်သွားနိုင်အောင်ဒီသတင်းမှထဲမှာလုပ်ပါမယ
်။ဒါပေမဲ့လည်းတခြားကိစ္စတစ်ခုကတော့အော်တိုဘာလလေမှာအမေရိကန်ဆိုးရသုံးစိတ်ပြတ်တော့မယ်ရေးရှင်းဆိုင်နေရတယ်ဆိုပြီးသတင်းတွေထွက်လာပါတယ်အစိုးရချင်းငွေရယူနိုင်တဲ့အကန့်အသတ်ကိုလွတ်တော်ဟာတိုးပေးရပါလိမ့်မယ်ဒါမှအစိုးရတည်ပြထားတဲ့စီရေးလူမှုဖွံ့ဖြိုးရေးကိစ္စတွေအပါအဝင်သုံးရမယ့်ကိစ္စတွေတော်တော်များများငွေချေးယူသုံးဆွဲနိုင်မှာပါပြီးခဲ့တဲ့သတင်းပတ်ထဲကပဲလူနည်းစု Republican ခေါင်းဆောင် Mitch McConnell ကအစိုးရငွေချေးယူသုံးဆွဲနိုင်တဲ့ပမာဏထပ်တိုးဖို့ရေးမှာဒီမိုကရက်တစ်ကို Republican တွေကမကူညီနိုင်ဘူးဆိုပြီးပြောဆိုနေပါတယ်ဒေါ်လာ 3 trillion ကျွဲသုံးဆွဲမဲ့ဥပဒေချမ်းကိုတောင်းမှ Republican တွေသဘောမတူတဲ့ကြားကိုယ့်ဘာသာတည်ပြုကိုစဉ်းစားနေချိန်မှာအစိုးရသုံးစိတ်ကိစ္စလဲကိုယ့်ဘာသာဆက်ပြီးလုပ်တင်တယ်လို့တောင်းမှ Mitch McConnell ကဝေဖန်ပြောခဲ့တာပ
ါ Don't play Russian roulette with our economy Step up
ဒီတောင်းထည့်ပြီးကန်ဆိုးကန်ကောင်းမောင်းခလုတ်ဆွဲကစားတဲ့အန်ဒီအကြီးတဲ့ရုရှားရူလက်ကစားနည်းတစ်မျိုးနဲ့ကျွန်တော်တို့စီးပွားရေးကိုမကစားစေချင်ပါဘူး။တနည်းပတ်လုံးတောက်လျှောက်စီစဉ်ခဲ့တဲ့လိုအပ်တဲ့အသုံးစရိတ်တွေကာမိအောင်အစိုးရရဲ့ငွေချေးယူနိုင်တဲ့ပမာဏကိုထပ်တိုးမြင့်နိုင်အောင်ဆက်လုပ်ရပါလိမ့်မယ်
။တကယ်လို့လွတ်တော်ကသာသုံးစရိတ်ဥပဒေချမ်းကိုဒီတစ်ပတ်တည်းအတည်ပြုမပေးဘူးဆိုရင်အစိုးရလုပ်ငန်းဆောင်တာတွေတစ်စိတ်တစ်ပိုင်းအပြည့်ရပ်ဆိုင်သွားနိုင်ပါလေ။အထက်လွတ်တော်ကတော့အောက်လွတ်တော်ရဲ့အတည်ပြုချက်နဲ့အစိုးရငွေချေးသုံးစွဲနိုင်တဲ့ပမာဏကိုတို့ပေးမဲ့ဥပဒေချမ်းအတည်ပြုပေးဖို့စဉ်းစားနေပါတဲ့ဒီလိုအတည်ပြုမဲ့အစိုးရသုံးစိတ်တွေထဲမှာတဘောဝဘေးရန်တွေရင်ဆိုင်ရတဲ့သူတွေကိုကူညီထောက်ပံ့ရေးနဲ့အာဖဂန်ဒုက္ခသည်တွေကိုကူညီရေးကိစ္စတွေပါဝင်ကြောင်းပါခင်ဗျာ
ဦးသိန်းထက်ဦးပါရှင်အင်ကာညာချန်ဆွေးနွေးခန်းကိုနားဆင်ကြရအောင်ပါကြာကာလမြို့သားညီညွတ်ရေးအစိုးရ NUG ရဲ့နိုင်ငံတကာကိုယ်စားလှယ်တွေအနေနဲ့သက်ဆိုင်ရာနိုင်ငံတွေမှာ NUG ကိုကိုစားပြုပြီးတရားဝင်တွေ့ဆုံဆွေးနွေးခွင့်လမ်းကြောင်းတစ်ခုရသွားတယ်လို့ပြောကြပါတယ်။သူတို့ရဲ့အဓိကတာဝန်တွေနောက်လက်ရှိဘာတွေလှုပ်ဆောင်နေပြီးအခက်အခဲတွေကရောဘာတွေများရှိနေပါသလဲ။
UK ဆိုင်ရာ NUG ကိုယ်စားလှယ် ဒေါက်တာ တက်ကိုကို တောင် ကိုရီးယား ဆိုင်ရာ NUG ကိုယ်စားလှယ် ဦးရန်နိုင် ထွန်းတို့ကို ကိုကျော်ကျော် သိမ်းဆက်သွင်း မေးမြန်းထားပါတယ်ရှင်
ဒေါက်တာ တက်ကိုကို ဦးရန်နိုင် ထွန်း အခုလို VOE ဆွေးနွေးကမ်း အစီအစဉ် မှာ အချိန်ပြီးတော့ ပါဝင် ဆွေးနွေးပေးတဲ့ အတွက် ကျေးဇူး တင်ပါတယ် ခင်ဗျာ မင်္ဂလာပါ ခင်ဗျာ ဆိုတော့ပထမဆုံးကျွန်တော်ဒေါက်တာတက်ကူကိုနဲ့စားလိုက်ပါမယ်ဒေါက်တာတက်ကူကဒီယူကေနဲ့အိုင်ယာလန်ပေါ့နော်ကျွန်တော်တို့အင်္ဂလန်လို့ပြောမလားယူကေလို့ပြောမလားဒေါက်တာတက်ကူကပိုတည်ပါမယ်ဒီအင်္ဂလန်ဘက်ကအင်္ဂလန်ဘက်မှာဂျာဂလန်ပြည်သားညွေဆိုတဲ့ NUG
ဒီဘယ်လိုအတိအမှတ်ပြမှုမျိုးကိုရထားပါတယ်ခင်ဗျာโอเคခုနကကျွန်တော်မေးခွန်းလေးကိုပြန်ထည့်လို့ရှိရင်အင်္ဂလန်ဆိုတာကတိုင်းဟိုပါဘောနော်စတိတ်တစ်ခုလိုမျိုးပေါ့နိုင်ငံတစ်နိုင်ငံဖြစ်ပါတယ်အင်္ဂလန်နဲ့တူတူပါရှိလဲဆိုရင် Northern Ireland ရယ် Wales ရယ် Scotland ရယ်ဆိုပြီးရှိပါတယ်အဲ့ဒါကိုစုပေါင်းပြီး United Kingdom of Great Britain and Northern Ireland လို့ခေါ်ပါတယ်ပြီးတော့နောက်တစ်ခုက တောင်ပိုင်းအိုင်လန်ဒါ Republic of Ireland တိသလွတ်လပ်တဲ့နိုင်ငံမှာအဲ့တော့အခုလောလောဆယ်တော့ကျွန်တော်တို့ခံထားတာ United Kingdom of Great Britain and Northern Ireland ကိုခံထားပါရယ်ကျွန်တော်တို့ဟိုအိုင်လန်ကိုတော့ကျွန်တော်တို့အမြဲတမ်းအိုင်လန်ဆိုတာအမြဲတမ်း UK လက်အောက်ခံမဟုတ်တော့ညာလဲ UK နဲ့တော်တော်လေးနီးကပ်တဲ့အတိုင်းဖြစ်တဲ့အတွက်အဆင်အလာရတော့ပေါ့နော်အရင်ကတတ်အမှတ်ကြီးတွေဆိုရင်တော့အဲ့လိုပဲတွဲခံပါတယ်အဲ့တော့အခုတော့ကျွန်တော်တို့တော့အိုင်လန်ဘက်ကိုတာဝန်ပေးထားခြင်းမရှိပါဘူးဟုတ်ပါဘူးပေါ့နော် ပြီးတော့ဟုတ်ကဲ့နော်သန်အိုင်လန်အတွက်ပါပါတယ်ကျွန်တော်တို့ဒါပေမဲ့ကျွန်တော်တို့နောက်ပိုင်းနဲ့ပေးမယ်လို့ကျွန်တော်ညွှန်လင့်ပါတယ်ပေါ့နော်အခုကျွန်တော်တို့ခံထားတာ၂ယောက်ဖြစ်ပါတယ် အကိုကြီးဦးမောင်အောင်နဲ့ကျွန်တော်နဲ့၂ယောက်ဖြစ်ပါတယ်ဘာလို့၂ယောက်ခံထားလဲဆိုတော့ကျွန်တော်တို့ဒီမှာလုပ်ဖို့ဟာတွေတော်တော်များရတယ်ပေါ့နော်ပြင်ဒီမှာ community တွေကလည်းအများကြီးရှိတယ်ဟိုကချင်ကရားပြင်ချင်းမွန်လီခိုင်ရှမ်းပေါ့နော်ဘာမှာပါပါတယ်ပြီးလို့ရှိရင်ဟို လာတဲ့လူတွေကလည်းအမျိုးမျိုးပေါ့နော်အလွာအသေးသေးအမျိုးမျိုးရှိတယ်ပြီးလို့ရှိရင်ရိုဟင်ဂျာတွေလည်းရှိတယ်မြန်မာမွတ်စလင်တွေလည်းရှိတယ်အဲ့ဒါတွေနဲ့အားလုံးကျွန်တော်တို့ချိတ်ဆက်ပြီးတော့အားလုံးလှုပ်ဆောင်မှာဖြစ်ပါတယ်အဓိကကတော့ကျွန်တော်တို့ NUG ရဲ့ဟိုပါပေါ့နော်ဒီကိုယ်စားလှယ်အနေနဲ့ကတော့အင်္ဂလိပ်ဆိုရင် UK အစိုးရနဲ့ကျွန်တော်တို့ထိုက်ရက်ဆက်ဆံပြီးတော့ပူးပေါင်းဆောင်ရွက်တာကိုဖြစ်ပါတယ်ဆိုတော့ကိုဟုတ်ကဲ့ဒေါက်တာတက်ကူကိုရို့ကို UK အစိုးရကဘယ်လိုသိမှတ်ပြုထားလဲဗျာဟုတ်ကဲ့ကျွန်တော်တို့အဲ့ဒီ NUG ကသူတို့ခန့်တဲ့အကြောင်းနားမအကြောင်းကြားပါတယ်ကျွန်တော်တို့ကလည်းအကြောင်းကြားပါတယ်ကျွန်တော်တို့ခန့်တဲ့အကြောင်းအခုသူကျွန်တော်တို့ရောပြန်ပြီးသူတို့ကဟိုပါပေါ့နော်ဟိုအကြောင်းကြားစာရပါပြီသူတို့ဟိုလက်ခံတဲ့အကြောင်းပေါ့နော်ဒါပေမဲ့ဟိုလိုမျိုးကြီး UK အစိုးရကတော့အမှန်တိုင်းပြောရရင်သူတို့ကဟိုအခုလောလောဆယ်မှာတော့ NUG အစိုးရကိုလုံးဝအတိမတ်ပြုတယ်လို့မကျင်ကြပါဘူးသူက နောက်လာမဲ့အစိုးရအနေနဲ့ပဲသူကတတ်မှတ်ထားတဲ့သဘောရှိပါတယ်ပြီးလို့ရှင်ပူပေါင်းဆောင်ရွက်မယ်ပေါ့မြန်မာပြည်ဒီမိုကရေစီအရေးအတွက်ပေါ့အခုလောလောဆယ်သူတို့ပြောပါတယ်ရန်ကုန်မှာတိုင်ယုံကအဲ့တိုင်းပြည်အနေနဲ့ထားတာပါအစိုးရအနေနဲ့ထားမှာမဟုတ်ပါဘူးလေရန်ကုန်မှာတိုင်ယုံထားခြင်းအဖြစ်စကစအကိုအတိမတ်ပြုတာမဟုတ်ပါဘူးလို့သူတို့ပြောထားပါတယ်ဟုတ်ကဲ့ခုလည်းကျွန်တော်တို့ ਨੇ
โอเคကျွန်တော်တို့ကိုဒီကိုရီးယားနိုင်ငံဆိုင်ရာမြန်မာကိုယ်စားလှယ်ဖြစ်ကျွန်တော်ကိုမျိုးသားမျိုးရေးဆိုရဲနိုင်ငံတိုင်းကိုဒီကိုရီးယားနိုင်ငံကနေပြီးတော့ခံရအောင်ရရှိပြည့်အချိန်မှာကိုရီးယားသမ္မတတင်ပြတော်နဲ့ကိုရီးယားနိုင်ငံရဲ့ဌာနကိုကျွန်တော်ရဲ့ခံရအောင်ရကိုကျွန်တော်လှမ်းပြီးတော့ကြောင်းချခဲ့ပါတယ်အီးမေးလ်ရဲ့ပို့သူခုနဲ့လည်းပြေပို့ခဲ့ပါတယ်ပြေပို့ခဲ့ပြီးတော့ရက်သက်သက်ပတ်အပတ်လောက်လည်းကြာလိုက်ကြာတော့ကျွန်တော်ကိုကိုရီးယားနိုင်ငံရဲ့ဆက်တော်နိုင်ငံရဲ့ကော်မတီရဲ့ဥက္ကဋ္ဌအနေနဲ့ပြီးတော့ကျွန်တော်ခေါ်တွေ့ပါတယ်ခေါ်တွေ့ရတဲ့အချိန်မှာကျွန်တော်ရဲ့ခံရအောင်သူကလက်ခံရရှိယူပါတယ်ယူပြီးတော့ကျွန်တော်တို့အယူဂျီအစိုးရကိုကိုရီးယားအစိုးရအနေနဲ့ဒီအတူတူကဒီမြန်မာဒီမိုကရေစီရေးအတွက်လက်တွဲပြီးတော့လှုပ်ဆောင်သွားပါမယ်လို့လည်းတရားမကြီးညာပြီးသားဖြစ်ပါတယ်မြန်မာဒီမိုကရေစီလမ်းကြောင်းပေါ်ကိုပြန်ရောက်ရှိရေးအတွက်ကိုရီးယားနိုင်ငံဘက်ကနေပြီးတော့အစွမ်းကုန်ကူညီသွားမယ်မြန်မာဒီမိုကရေစီရေးကိုဆောင်ရွက်နေတဲ့ပုဂ္ဂိုလ်မျိုးစုမျိုးစုအယူဂျီအစိုးရအပါအဝင်ကိုရီးယားအစိုးရအနေနဲ့အင်တိုက်အားတိုင်းနဲ့ပူးပေါင်းဆောင်ရွက်သွားပါမယ်လို့ကျွန်တော်တို့ကတိစကားပြောကြားခဲ့ပါတယ
်ဟုတ်ဆိုတော့ကျွန်တော်အခုဒေါက်တာသက်ကိုကိုနဲ့ကိုရီးယားနိုင်ငံရှင်းတာတော့ကျွန်တော်နားလည်တာကဟလာ NUG ကနေပြီးတော့ဒီပုဂ္ဂိုလ်ဒီပုဂ္ဂိုလ်ကို NUG ရဲ့ဒီသက်ဆိုင်ရာနိုင်ငံတွေရဲ့ကိုယ်စားလှယ်ဖြင့်ခန့်ရအောင်ဒီမတူလာထုတ်ပေးလိုက်တယ်။အဲ့ဒါကိုသူတို့သက်ဆိုင်ရာနိုင်ငံတွေလွတ်တော်တွေစီကိုသက်ဆိုင်ရာပုဂ္ဂိုလ်တွေကနေပြီးတော့ပို့လိုက်တယ်။ပို့လိုက်တဲ့စီမှာသူတို့စီကနေပြီးတော့အခုလိုအကြောင်းပြန်ကြားချက်တွေပြန်လာတာပေါ့နော်
။ဟုတ်ပါဘူး။
ဆိုတော့ဒေါက်တာသက်ကိုကိုအခုလိုမျိုးဟလာ UK
ညောင်ပိုင်းအဲလန်ကိုယ်စားလှယ်အဖြစ်အန်ယူဂျီကိုယ်စားလှယ်အဖြစ်အတိမတ်ပြုပြီးတော့လှုပ်ခွင့်ရတာကတော့တက်ကူကူတို့အခုလှုပ်ဆောင်နေတဲ့လှုပ်ရှားမှုเนาะတော်လိုင်းရေးလို့ပြောကြတယ်လှုပ်ရှားမှုအတွေ့ဘယ်လိုမျိုးထောက်ကူပြုရဲလို့မြန်မာတယ်ခင်ဗျာ။ဟုတ်ကဲ့။အရင်ကောင်းတဲ့မိကောမှာအဲ့ဒါဘယ်လိုလဲဆိုအရင်တော့ကတော့ကျွန်တော်တို့တွေကမြန်မာကွန်မြူနတီပေါ့နော်ဒီတိုင်းဒီမှ
ကျွန်တော်တို့ဒီမိုကရေစီရေးအတွက်ကျွန်တော်တို့အန်ယူဂျီအစိုးရအတွက်ကျွန်တော်တို့လုပ်ဆောင်နေတဲ့လုပ်ငန်းစဉ်တွေကိုရီးယားနိုင်ငံမှာရှိတဲ့မြန်မာအက်တီဗီတီပေါ့ဗျာမြန်မာလူစီရေးအတွက်တက်ကြွလှုပ်ရှားတဲ့သူတွေအနေနဲ့ကျွန်တော်တို့ကဆောင်ရွက်ခဲ့ပါတယ်အဲ့လိုဆောင်ရွက်ခဲ့တဲ့အခြေအနေကနေပြီးတော့ကျွန်တော်တို့ရေနိုင်ငံကဝန်ကြီးများနေပြီးတော့အန်ယူဂျီရဲ့ကိုရီးယားနိုင်ငံ ဒီကဟလာအစိုးရပဲဖြစ်ဖြစ်တော်တော်ပဲဖြစ်ဖြစ်တခြားဟလာပံ့ပိုးမဲ့သူတွေပဲဖြစ်ဖြစ်ဆက်သွယ်တဲ့အခါမှာတရားရေးဆက်သွယ်ဖို့အတွက်အချိန်ယူရမယ်နှောင်းလေးကြံတာဟုတော့ဒီလိုမျိုးကိုယ်စားလှယ်ရုံးရှိလာတယ်ကိုရန်နေခွန်းလို့ဆိုကျွန်တော်တွေ့တာရုံးဖွဲ့ပြီးပါနေပါရှိတယ်ဆိုတော့ရဒကုကူလည်းဒီလိုမျိုးရှိမယ်လို့ကျွန်တော်ခံမှန်းပါတယ်ဆိုတော့အဲ့ဒါကပိုပြီးတော့ဆက်
အတန်နဲ့ NUG ရဲ့ policy တွေအတန်တွေကိုကျွန်တော်တို့ကနေပြီးတော့ UK အစိုးရနဲ့ UK parliament ကိုပို့ပေါ့နော်ပို့တဲ့ messenger တွေဖြစ်ပါတယ်ပြီးလို့ရှိရင်နောက်တာဝန်တစ်ခုကတော့ဒီတိုင်းပြည်မှာရောက်ရှိနေတော့ပြည်တော်စုပေါင်းမြန်မာတိုင်းသားအားလုံးလူမျိုးမျိုးဘာသာမျိုးတွေကျွန်တော်တို့စီလုံးမှုကိုရရှိပြီးတော့အဲ့စီလုံးမှုကနေပြီးတော့ NUG ကိုထောက်ပံ့တော့လူအားငွေအားအကြံဉာဏ်အားတွေအားလုံးရရှိပြီးတော့ကျွန်တော်တို့အင်္ဂလိပ်ဟိုဒီ UK အစိုးရကိုပေါ့နော်ကျွန်တော်တို့သူတို့ရဲ့ voice တွေကိုပါထည့်သွင်းပြီးတော့ပေါ်ပြလို့ရပါတယ်ပြီးလို့ရှိရင်ပေါ့နော်စီအဓိကတော့ကျွန်တော်တို့အားလုံးဒီမှာ united ဖြစ်အောင်ကျွန်တော်တို့ကစီယုံကိုတာဝန်လဲပါပါတယ်ကျွန်တော်တို့အဲ့တော့ကြတော့ပေါ့နော်ခြုံငုံပြောလိုက်ရရင်ပေါ့ဒါတော်လိုင်းရေးအတွက်အင်အားစုကြီးတစ်ခုစုစည်းတဲ့သဘောလည်းဖြစ်ပါတယ်
ကိုရီးယားနိုင်ငံထွန်းရောကိုရီးယားနိုင်ငံထွန်းရုပ်ပတ်မှာဒီကလုပ်ငန်းတာဝန်တွေခုနကဒေါက်တာတက်ကုတ်ကပြောတာလည်းပြန်တခြားပါးတွေများရှိပါသေးတယ်။ဟုတ်ကဲ့ထပ်ကြည့်ပါမယ်ခင်ဗျာ။ကျွန်တော်တို့နေရာကတော့ရင်းကားတဲ့ဆိုင်အခုချိန်မှာဆိုလို့ရှိရင်တော့ NUG
အစိုးရတိုင်ဝဲကိုကျွန်တော်ပြန်ပြန်ပြူရမယ်ပြီးတော့မြန်မာနိုင်ငံအပြင်မှာလက်ရှိဖြစ်ဖြစ်နေတဲ့ပဂတိအခြေအနေတွေကိုကိုရီးယားအစိုးရနဲ့ကိုရီးယားပြည်သူတွေအားလုံးသိရှိဖို့အတွက်ကျွန်တော်တို့ကပြန်လည်ပြီးတော့ဖြန့်ပြူရမယ်အသိပေးရမယ်ဆိုတဲ့တောင်းဝန်ကြီးကျွန်တော်တို့မှာရှိလာပါတယ်။ဟုတ်ကဲ့ကျွန်တော်ဒီနေရာမှာနောက်ထပ်တစ်ခုဖြည့်ပေးလိုက်ချင်တာကအလားဒီနိုင်ငံတကာမှာရောက ကျွန်တော်တွေ့ရပါတယ်ဒါပေမဲ့ကျွန်တော်တစ်ခုတိကျနေတာကတော့တက္ကူကိုအရင်ပြပေးပါညီမနိုင်ငံသားတွေမဟုတ်ဖဲနဲ့အခုဆိုရင်တော့တက္ကူကိုရူစီရှိနေတဲ့အင်္ဂလန်ပေါ့နော်အင်္ဂလန်နဲ့ဆိုကြပါစို့အဲ့ဒီမှာရှိနေတဲ့အဲ့ဒီနိုင်ငံသားတွေနိုင်ငံသားတွေကညီမနိုင်ငံနဲ့ပတ်သက်လို့ဘယ်လောက်ကြီးပါတယ်ဘယ်လိုမျိုးပံ့ပိုးတာတွေရှိပါလဲ
ကျွန်တော်တို့အားလုံးကတော့ပေါ့နော်ဒီ UK ရောက်တဲ့ပြည်တော်စုဝတ်တိုင်းရင်းသားအားလုံးကတော့အားလုံးဒီတန်တမန်လေးကြည့်ပါမယ်ဘာလို့လဲဆိုတော့ကျွန်တော်တို့တိုင်းမှာဖြစ်ပြနေတဲ့ဟာတွေအားလုံးကိုဒီကမီဒီယာတွေပြီးလို့ရှိရင်ဒီကဒီမှာရှိတော့ကိုယ်နဲ့နှိမ့်ဆက်ရအတိုင်းဝိုင်းပေါ့နော်ဒီသူဘာမှမဟုတ်မြန်မာမဟုတ်တော့ဒီနိုင်ငံဒေသကနေအားလုံးရှင်းပြပါတယ် ရှင်းပြပြီးလို့ရှိရင်အမှန်တရားတွေအကုန်လုံး facts တွေကိုကျွန်တော်တို့ပြောပြပါတယ်ပြောပြပြီးကျွန်တော်တို့အားလုံးကိုဒီ UK ရောယူကေမှာရှိတဲ့ UK နိုင်ငံသားတွေကလည်းကျွန်တော်တို့ကိုတိုင်းပြည်ကိုဒီမိုကရေစီလမ်းကြောင်းကိုပြန်ရအောင်
ဒီပါလီမန်နာတစ်ဆင့်လိုကယ်အမ်ပီယာတစ်ဆင့်နဲ့တွားပါတယ်ပြည်မီဒီယာတစ်ဆင့်နဲ့တွားပါတယ်အဓိကကတော့လေကိုရနိုင်ထွန်းတို့ကိုရီးယားနဲ့မတူတာကတော့အင်္ဂလိပ်တွေကဒီအင်္ဂလိပ်တွေလုံးမပြောပါဘူးဘရစ်တစ်ရှိပေါ့နော်ဒီက UK ကလူတွေကကိုရီးယားလိုအဲ့လိုမျိုးအာဏာရှင်တွေပါနဲ့သူတို့တွေ့ကြရအောင်အဲ့တော့သူတို့ကနားနဲ့မှုအရန်ပိုခက်တယ်ကျွန်တော်မနေရှင်းပြရတယ်အဲ့တော့သူတို့တွေတသ ဟုတ်ကဲ့ဟုတ်ကဲ့ဟုတ်ကဲ့ဟုတ်ကဲ့အဲ့တော့ကျွန်တော်တော်တော်လေးသိတယ်ဒါပေမဲ့အခုဂျန်နရေရှင်အခုခေတ်ဂျန်နရေရှင်ကတော်တော်လေးရှင်းပြရတယ်အဓိကပိုဆိုးတာပေါ့နော်ကျွန်တော်အင်္ဂလိပ်လိုပါဘာမှမလို့ခေါ်တာဟိုမြန်မာလို့ခေါ်မှာမဟုတ်ဘူးအခုသတင်းတွေမှာမြန်မာလို့ပါလို့ရှင်သူတို့ဘာမှနဲ့မြန်မာအတူပဲဆိုတာကိုဥစားရှင်းပြအောင်ဟုတ်ကဲ့ကိုရီးယားနိုင်ငံကကိုတက်က တယ်မျက်နှာမှုတွေလည်းအများကြီးရှိခဲ့တယ်နောက်ပိုင်းမှာလည်းမြန်မာနိုင်ငံရဲ့ကိုရီးယားရဲ့ဆက်ဆံရေးကအများကြီးနှိစ်ပါလားစီးပွားရေးလုံကြဒေဝူရောဟွန်ဒေးရောဆိုတော့ဗမာပြည်မှာကဘယ်လိုခေါ်မလဲနေ့စဉ်၃နေ့စဉ်လူတွေတိနေတဲ့တာမန်စကံလုံးတွေဖြစ်နေပြီလေလူတွေထဲမှာရှင်းနေတဲ့အမှတ်တံဆိပ်တွေဖြစ်နေပြီကုမ္ပဏီအမှတ်တံဆိပ်တွေဖြစ်နေပြီဆိုတော့ကိုရီးယားမှာကကိုရီးယားမြန်မာမဟုတ်တဲ့တခြားကိုရီးယားနိုင်ငံသားတွေရဲ့ထောက်ခံမှုကိုရဖို့ကပိုလွယ်သလားဝင်နိုင်တော့သူတို့ရဲ့ထောက်ခံအားပေးမှုပမာဏဘယ်လိုရှိသလဲဗ
ျဟုတ်ကဲ့ကျွန်တော်တို့ညွန်မှန်းထားတဲ့ချိန်တွေထက်ကိုပိုပြီးတော့အားကောင်းတာကိုကျွန်တော်တွေ့ရပါတယ်။ဘာကြောင့်လဲဆိုတော့ဆရာဆရာတော်တော်တက္ကသိုလ်ပြောခဲ့လို့ကိုရီးယားနိုင်ငံသူနိုင်ငံသားတွေကစစ်အာဏာရှင်တွေရဲ့လက်အောက်မှာသူတို့နေထိုင်ခဲ့ဘူးလို့ကြော်ဖြတ်ခဲ့ဘူး။စစ်အာဏာရှင်တွေရဲ့ဖိနှိပ်မှုကိုဒဏ်ကိုကောင်းခံစားခဲ့ဘူးလေ။အဲ့တော့သူတို့ကမြန်မာပြည်သူပြည်သားတွေကိုကိုရင်းစားအခုမှစတင်ပြီးတော့အညွန့်တလူတွေဖြစ်ခါစားဒီမိုကရေစီအညွန့်လေးကိုစစ်အာဏာသိမ်းပြီးတော့မတရားတိုင်းပြည်ရဲ့အချုပ်အခြာအာဏာကိုဆွဲယူရည်ရည်ချင်းဆိုပြီးတော့ကျွန်တော်တို့ကိုကိုချင်းစာတရားအပြည့်နဲ့ရင်းနှင်းစင်နာမြစ်တာအပြည့်ဝနဲ့အင်တိုက်အားတိုက်အာဝိကူညီကြတယ်လူသားစားအလွာပြီးပြီးပါပဲကိုရီးယားပြည်သူပြည်သားတွေလည်းပါတယ်အလုသမားတွေလည်းပါတယ်ပြီးတော့သာသနာပြုနေတဲ့ခရစ်ယာန်ဘာသာဝင်တွေဗုဒ္ဓဘာသာဝင်တွေဘုန်းတော်ကြီးတွေကအစပါလာကြရပါဗျာလူသားစားအလွာပြီးပြီးပုဂ္ဂိုလ်အသီးသီးရဲ့အားပေးကူညီထောက်ခံမှုကိုကျွန်တော်ခံစားရတယ်နောက်တစ်ခုကကိုရီးယားနိုင်ငံမှာဆိုလို့ရှိရင်ရမကြခင်ချိန်ပြင်းမှာအဲနိုင်ငံရေးရရေကောက်ပွဲပြုလုပ်တဲ့အချိန်မှာဆိုလို့ရှိရင်ရေကောက်ပွဲကိုဝင်မဲ့ပုဂ္ဂိုလ်တွေအကုန်လုံးကမြန်မာဒီမိုကရေစီဘက်ကိုအားပေးကူညီထောက်ခံခြင်းတဲ့လူတွေကသူတို့တဲ့တော်မှာပြည်သူကိုရီးယားပြည်သူတွေရဲ့အားပေးမှုထောက်ခံမှုကိုပိုရနေတဲ့သဘောဖြစ်နေပါအဲ့ဒါကြောင့်မလို့ကိုရီးယားနိုင်ငံမှာဆိုလို့ရှိရင်နိုင်ငံမှာရှိတဲ့ဒေသအနှံ့အပြားမှာဒီမှာနိုင်ငံကြီးအတွက်တပ်ပုံပြပွဲကစားပွဲအမှုပညာရေးရံမှုရှာပွဲအဲ့လိုပွဲကြီးတွေဒီပြည်နယ်ဝန်ကြီးတွေအားစပြုလုပ်လို့သို့တော်အမတ်ကြီးအားလုံးကလည်းအကုန်လုံးဒီဘက်ကိုအင်တက်အားတိုင်းနဲ့ပြုလုပ်တာကိုတွေးရပါတယ်အဲ့လိုပြုလုပ်နေကိုရီးယားပြည်သူတွေကပို့ပြီးတော့အားပေးလို့ထောက်ခံဖြစ်တယ်ဘယ်တော့မှအားပေးမှုတွေရှိလဲဆိုလို့ရှိရင်ကော်ဖီဆိုင်တွေမှာဆိုလို့ရှိရင်ကော်ဖီခွက်တွေမှာအားစိတ်မြန်မာမြန်မာပြည်ကတင်ကြပါလို့အဲ့ဒါနောက်ပြီးတော့ဒီ mass stage ပါဆိုလို့ရှိရင် covid ကာလဆိုတော့မြန်မာပြည်ကိုပြင်တင်ကြပါမြန်မာပြည်ပြောင်းဝိုင်းရကြပါအစကြီးရဲ့စာရန်တွေကိုထိုးလာကြတယ်ကိုရီးယားအမှုပညာရှင်တွေကစသူတို့ရဲ့ကိုရီးယားဘာရှင်နဲ့မြန်မာပြည်ကအချင်းတွေကိုဒီမူစီအချင်းတွေကိုပြန်ဆိုပြီးတော့အဲ့ဒါပွဲတွေလုပ်ပြီးတဲ့ဒီအချင်းတွေကို YouTube တွေမှာထုတ်လို့ပြင်ပြကြတယ်အဲ့လိုရှိအားပေးမှုကတော့ကျွန်တော်တို့တကယ်အင်တက်အားတဲ့အမခန်းစရာရရှိပါတယ
်ကိုရီးယားအမှုပညာဆိုလို့မြန်မာပြည်ကလည်းပဲညာလူညာကြီးလားကိုရီးယား ပရမာရီကြည့်ပြီးတော့ကိုရီးယားစကားတွေနဲ့ယင်းနီကိုရီးယားမင်းသမီးနမီတွေနဲ့နမီတွေဆိုရင်အလွတ်တောင်ရကြကလေးနမီတောင်ရလူနမီမျိုးတွေပေးကြဆိုတော့မြန်မာပေးတတ်ကလည်းပဲကိုရီးယားနုပညာရှင်တွေအယူမှုဖြစ်ကြသူတွေကများကြီးရှိတာဟုတ်ကြဆိုတော့ကိုရီးယားနုနည်းနည်းပြောပါဦးစီးပွားရေးလုပ်ငန်းတွေတက်ကရောဘယ်လိုနေလဲဘာလို့ဆိုတော့စီးပွားရေးလုပ်ငန်းတွေကတော့ဟိုစစ်တပ်နဲ့ပတ်သက်တာတွေလည်းရှိနေတယ
ဒီကျွန်တော်တို့ဒလဘက်ကိုသွားတဲ့ဒီဟိုပင်လယ်ပြင်ကူဒရာဆောက်ရွေးလုပ်ငန်းတို့ပြီးတော့ညောင်လေးပြင်ဘက်မှာကိုရီးယားစမှုဇုံတို့အဲ့ဒါတွေဆိုလို့ရှိရင်ရင်းနှီးမြှုပ်နှံပီးစာလုပ်ငန်းတွေဖြစ်နေတယ်အဲ့တော့သူတို့မှလည်းအဖက်ဖက်ကနေသူဟိုစဉ်းစားရတာပေါ့ဗျာအဲ့တော့ကိုရီးယားမှာရှိတဲ့စီးပွားရေးလုပ်ငန်းရှင်တွေရင်းနှီးမြှုပ်နှံမှုကြီးကကိုရီးယားနိုင်ငံရဲ့စီးပွားရေးပ ကျွန်တော်နိုင်ငံကိုတွားရောက်ပြီးတော့ရင်းနှီးမြှုပ်နှံမှုတွေကိုစဉ်းစားချင့်ချင်ပြီးတော့လုပ်ကြဖို့တော်ပြီးတော့စီးပွားရေးလုပ်ငန်းရှင်တွေရဲ့ရင်းနှီးမြှုပ်နှံမှုတွေစစ်အာဏာရှင်တွေကိုအကျိုးပြုစေမယ်လုပ်ငန်းတွေကိုလုပ်ကြဖို့နဲ့စစ်ရေးရနဲ့တော်တော်ကောင်းဒီစစ်ဘက်ကြီးကပစ္စည်းတွေနဲ့ပတ်သက်ပြီးတော်တော်ကောင်းဆက်ဒီဆက်သွယ်မှုဆက်ဆံမှုတွေကိုတော့လုံးဝရပ်ဆိုင်းလိ
โอเคสรุปกูตะกูกูยแลชิมากูตะกูกูรู้อธิกภาคูอุติပြီးတော့လုပ်နေပါတယ်လေအဓိကကျွန်တော်တို့လောက်တာတော့ပေါ့เนาะ NUG ဆိုရအောင်အသေးမှပြဖို့ပေါ့ဗတ်တဲ့ဒီနံပါတ်နဲ့ကမြန်မာပြည်ရဲ့
ဆက်ဆံမှုမလုပ်ဘူးစက်ကောင်စီကိုတိမှမပြဘူးအဲ့ဒါလည်းပါပါတယ်ကျွန်တော်တို့အဲ့တော့အပြင်နောက်တစ်ခုကကျွန်တော်တို့ဒီမှာအများအားကျွန်တော်တို့ဒီအနောက်နိုင်ငံတွေဆိုတာအများအားကျွန်တော်တို့နိုင်ငံကိုလူခွေနဲ့အများအားနောက်ကျင်ရဲ့လူတွေဖြစ်တယ်ပြီးလို့ရှိရင်ဒီ UK ဆိုအဲ့တော့နောက်ဆုံးအခုအရေးကြီးဆုံးတော့ရိုဟင်ဂျာကိစ္စပေါ့အဲ့ဟာတွေအများအားတို့ကကြီးပင်တက်ဖြစ်နေတယ်အဲ့တော့ကြတော့ပေါ့အဲ့အဲ့ဒီအတွက်ကြောင့်သူတို့ကဟိုအစိုးရအနေနဲ့အကုန်သိတယ်အဲ့တော့ကျွန်တော်တအားရှင်းလင်းစရာမလိုဒီခါလေးကျရင်တစ်ဖက်ကတော့ဟိုဘာရှိလဲဆိုလို့ရှိရင်သူတို့ကဒီခုနကကျွန်တော်ပြောခဲ့သလိုပဲသူကနိုင်ငံကိုအတိအမှတ်ပြပါပါအစိုးရကိုအတိအမှတ်မပြပါဘူးဆိုရင
Britain Sura Gulamagalum Yukonsi Po and Angan Fidekata or Gudi Gulamagam, Manangan Kuzabi Mune Patavira Sumpetia, Yibar and Hantanga, a kid to a pani, or not Po and credential comedy Po and Angan Mahope may do a doma bin and a Kunin or Shinido, the Chedigale, Yiji Melu, General Yusaba. So, Koyan, I don't know Simayo, Koyan, I don't a diga leshimabo, no, Pau Udi, Loni Valley.
ဒီကတော့ကျွန်တော်တို့မြန်မာနိုင်ငံအတွင်းမှာဖြစ်ဖြစ်နေတဲ့အခြေအနေကိုကျွန်တော်တို့ကိုရီးယားဆိုရာကိုကျွန်တော်တို့သင်ပြတယ်ပြီးတော့ကျွန်တော်တို့အစိုးရရဲ့အငြိစုရဲ့လုံဆောင်နေတဲ့လုပ်ငန်းရှင်တွေကိုကျွန်တော်တို့သင်ပြတယ်ပြီးတော့မြန်မာနိုင်ငံအတွင်းကိုဟလာဒီကိုရီးယားစီးပွားရေးလုပ်ငန်းရှင်တွေတွားရောက်ပြီးရည်ညွှန်းနိုင်မှုတွေကိုပြုလုပ်ဖို့ကိုကျွန်တော်တို့သင်ပြတယ်ပြီးတော့ဒ
ှအများကြီးအားတက်မှုရရှိခဲ့ပါတယ်။ဒီကျွန်တော်တို့ဒီမြောက်ကြခင်ရပဲယူရန်ကိုသွားခဲ့တဲ့တရှိအနာရပါတီရဲ့ဥက္ကဋ္ဌဖြစ်တဲ့ဆက်ဆောင်ပြီးဆိုလို့ရှိရင်ကျွန်တော်တမရီဦးကျော်မုံထွန်းနဲ့တော့မှခေါ်တွေ့ပြီးတော့စကားပြောတဲ့အခြေအနေတွေကိုချက်ခဲ့ပါတယ်။သူတို့ကလည်းပြောတယ်ကိုရီးယားကိုလုံးဝစိတ်ချပါဒုံဝါရီဘာမှမပြီးပါနဲ့ပေါ့လေ။သူတို့ဘက်ကနေပြီးတော့တက်နိုင်တဲ့ဘက်ကနေပြီးတော့ဒီမှာဒီအတွက်ကိုကူညီဖို့အားပေးထောက်ခံဖို့သင်ရှိတယ်လို့ကြေညာထားတာကိုကျွန်တော်တို့သိရပါတယ်။
ဟုတ်ကဲ့ပါ။ကျွန်တော်ဒီလိုလှုပ်ဆောင်တဲ့နေရာမှာအဆဆရရာအစီအပြေချုံးမွေးနေမယ်လို့တော့ကျွန်တော်တို့ပြောလို့မရဘူးပေါ့နော်။အဲခက်ခဲလေးတွေအန်တားလေးတွေဒါစီလေးတွေလည်းရှိမှာပဲဆိုတော့ဒေါက်တာတက်ကုတ်ကိုလို့စီမှာဘယ်လိုခက်ခဲတွေများကြုံရတာရှိပါသလဲဗျာ
။အခုအဓိကတော့ခုနကကျွန်တော်ပြောရတဲ့အတိုင်းပဲပေါ့။သူတို့ကအဲ့လိုမျိုး diplomacy ကိုကြည့်ရတဲ့အတွက်ဟိုဘက်ကလည်းသူကတန်တမာကို
who's Ubermarket to demand Tobo, Tamaji, they are around,
okay,
and we see who let Tamat the poor around European Union as a cheese, they can't really go through below that level. UK, so we are UK, so I mean, UK, so are always the same below low less or Nanga Uzabula through yet Tamaji who Nibiro, Tabu, Kanda, Mabiba, Luber, Lubu, Chiba,
and get my head by the body.
Okay, okay. But now the Kua General Adiga Asian Timato Kayota, General Dilurua, the UK Masia, Dilurua Nale, you know, Dilmio Bono, Mayare Hau, Digani Arab, Jeff Tenny, Arab Jeff Tenny, and we need Tazza Hamapion, Losia, Loja, Tamaraime, when it put the Piro, Jai Tamaraime, when it put the Piro, Luteromia, I can do, but less international community, I know, Kumamakura, and nobody get Lawara Mere, and protect Loja, Truna, Dame, who was our Nanga, the Maritata, Nanga. ใช่ครับครับโยมเราอ่ะว่าโหกรีนหลุดอ่ะโอเคนะครับเราโอเคบาโลอะไรหลุดออกอ่ะเลยไอ้บาโลปีสต็อกไม่หลุดอ่ะนะไอ้ไอ้เคสอ่ะเนี่ยแหละแค่ๆสิเออเราเลยไอ้อะไรตะชิงลงชินป่ะนะเราอ่ะไตตาไม่เข้าป่าวเราคือกาเปียว่าเนาะกาเปียนี่เนี่ยหลุดอ่ะနိုင်ငံတကာမကာเปียဘာလို့ကာเปียရပါဆိုတော့အမြင်ကျွန်တော်ခက်ခါကလေးပြောပါโอเค
ကိုယ်ရနှုတ်စီမာရောအခုတော့တက်ကူကူလို့စီမာဂျုံဝါတယ်လို့ချင်းနေမျိုးချီလာလို့မျိုးမိကုန်မိခံရတာဘာလို့ပြောလို့လုပ်တယ်လဲဘာလို့ဟိုလိုမလုပ်တယ်လဲဆိုတာမျိုးပြင်တခြားဟောပါခက်ခဲတွေရှိသေးတယ်ကျွန်တော်တို့ဘက်ကတော့တခြားနိုင်ငံတွေတက်ဆိုင်နေနဲ့ကုစုကံကောင်းတယ်လို့ပြောရပါလိမ့်မယ်ကျွန်တော်တို့ဒီညမကြခင်ချင်းကားပဲကျွန်တော်တို့ရဲ့တမန်တော်ကြီးကိုယ်တိုင်ရှင်ညာဘွားရဲ့ခုခံတွန
မြန်မာပြည်သူတက်ရှိပုဂ္ဂိုလ်တွေနဲ့သူတို့ရှင်လဲလျှောက်စွာကြားလဲဆွဲတာဟိုတဲ့ပုံစံမျိုးတော့သူတို့ကျင့်သုံးနေတာတော့ကျွန်တော်တို့သိရတယ်ဘယ်တော့လဲကျွန်တော်တို့ကတော့ရှင်တဲ့အားတိုင်းကျွန်တော်ပြောရတာပေါ့လေမြင်တဲ့သူကဘယ်လိုရှင်းလ
ဲဟုတ်ကဲ့ဆိုတော့တီတီမာမာအခက်အခဲမရှိဘူးလို့ပြောနိုင်သလားကိုရ
ဟုတ်ကဲ့လက်ရှိအချိန်မှာကျွန်တော်တို့မှာတီတီမာမာအခက်အခဲဆုံးပြကျွန်တော်တွေ့ရပါတော့ကျွန်တော်ရုံးကဆောက်လုပ်မယ်ဆိုတော့လည်းကျွန်တော်ရုံးကဖွင့်နေမယ်ဆိုရဲအကြောင်းအကြောင်းကြားတယ်သူတို့လူလာပဲရုံးကဖွင့်ပါလုပ်ပါကျွန်တော်ရုံးဖွင့်ရေးဖွင့်စည်းရဲဆိုတော့လည်းဝေရဆိုတော့ကျွန်တော်တင်ပြတယ်သူတို့ဝမ်ပန်းတရာချူဆိုတယ်ကျွန်တော်ဒီလာမယ့်ဆယ်လာပိုင်းနှိမ့်နေကြရင်ကျွန်တော်ရုံးကဖွင့်ပွဲကိုကျွန်တော်တရားဝင်ကျွန်တော်လုပ်ပါဝေရအာနာပဲဖွင့်စည်းလေးတော်တော်မတ်တွေကျွန်တော်ဖိတ်ကြားထားပါတယ်သူတို့ကိုယ်တိုင်တက်ရောက်မယ်ဆိုကျွန်တော်တို့စီကိုဘယ်နဲ့တော့ပြန်သွားရင်ကြားထားပါတယ
်ဟုတ်ကဲ့ပါတော့တက်ကူကူကိုရင်နိုင်ထွန်းအချိန်ပေးပြီးတော့နေနေချက်တွေကိုဆွေးနွေးဖြေကြားပေးတဲ့အတွက်အထူးပဲကျေးဇူးတင်ပါတယ်ကျမ်းမာစွာနဲ့လူရပန်းတိုင်ရောက်နိုင်ကြပါစေခင်ဗျာ
ဟုတ်ကဲ့ကျွန်တော်တို့ကလည်းဘုလို့ဖြေချခွင့်ကြားတဲ့အတွက်ဒီ UI ကိုအများကြီးကျေးဇူးတင်ပါတယ်ခင်ဗျာ
ဟုတ်ကဲ့ကျေးဇူးအများကြီးတင်ပါတယ်ခင်ဗျာ
ကိုကျော်ကျော်သိန်းစီစဉ်တင်ဆက်တဲ့အင်္ဂါညချမ်းဆွေးနွေးခန်းအစီအစဉ်ကိုနားဆင်ခဲ့ကြရတာဖြစ်ပါတယ်ရှင် VOE မြန်မာပိုင်းအစီအစဉ်ရဲ့ဗုဒ္ဓဦးနဲ့မနေ့ခင်အစီအစဉ်တွေကိုဆက်ပြီးထုတ်လွှင့်ပေးနေပါတယ်အခုတော့သတင်းချင်းချုပ်ကိုကိုအောင်လွင်ဦးကပြောပြပေးပါမယ်ရှင်
အာဖဂန်နစ္စတန်နိုင်ငံကိုအုပ်ချုပ်နေတဲ့တာလီဘန်တွေဟာအကြမ်းဖက်ဖွဲ့စည်းဖြစ်ရှိနေစေဖြစ်တာကြောင့်သတိထားစောင့်ကြည့်ဖို့လိုတဲ့အကြောင်းအမေရိကန်ထက်တန်းစစ်ဘက်ဆိုင်ရာရရှိတွေကသတိပေးလိုက်ကြပါတယ်။တာလီဘန်တွေဟာတချိန်ကအကြမ်းဖက်ဖွဲ့စည်းဖြစ်ခဲ့တယ်လို့အခုထိလည်းအကြမ်းဖက်ဖွဲ့စည်းဖြစ်ရှိနေစေဖြစ်တယ်လို့အယ်ကိုင်ဒါဖွဲ့နယ်လည်းအဆက်မပြတ်သေးတဲ့အကြောင်းအမေရိကန်ပူးတွဲစီးပွားစည်းချုပ်များဥက္ကဋ္ဌပေါ်ချိုဂျီမက်မီလကအင်္ဂါနေ့လွှတ်တော်ကြားနာပွဲမှာပြောဆိုသွားတာပါ။နှစ်ပေါင်း20ကြာအာဖဂန်နစ္စတန်စစ်ပွဲအဆုံးသတ်ပြီးတပ်တွေရုံးသိမ်းရမှာဖျို့ဖျဲအခြေအနေတွေကြုံရတဲ့ပေါ်ဝေဖန်မှုတွေကြီးကြပ်ထွက်ခဲ့ပြီးတဲ့နောက်အင်္ဂါနေ့လွှတ်တော်မှာအမေရိကန်ထိပ်တန်းစစ်ဖက်ဆိုင်ရာအရာရှိကြီးအပြင်းထန်မေးခွန်းထုတ်ပြန်ခဲ့ကြရတာပါ။အာဖဂန်မှာဂျာကာလာအုပ်ချုပ်ရေးအတွက်ဖွဲ့စည်းအုပ်ချုပ်ပုံအခြေခံစည်းမျဉ်းချက်ကိုယာယီဖြစ်တဲ့1964ခုနှစ်ဖွဲ့စည်းအုပ်ချုပ်ပုံအခြေခံစည်းမျဉ်းတွေကဥပဒေတစ်ချုပ်ကိုပြန်လည်အသုံးပြုမယ်ကြောင်းတာလီဘန်တွေကပြောဆိုလိုက်ပါတယ်။ရှာပြင်းလက်ထက်ကဖွဲ့စည်းပုံစည်းမျဉ်းကိုအကောင့်တစ်ဖို့ကျင့်သုံးမှာဖြစ်တဲ့ကြောင်းတာလီဘန်အစိုးရရဲ့ယာယီတရားရေးဝန်ကြီးကတရုတ်တမ္မကြီးနဲ့တွေ့ဆုံချိန်မှာပြောကြားသွားတာပါ။မြောက်ကိုရီးယားကတလအတွင်းတတိယအကြိမ်ဖြစ်အင်္ဂါနေ့ကနောက်ထပ်မစ်ဆိုင်းတုံးစမ်းတက်လိုက်တဲ့အတွက်နိုင်ငံတကာကတုံ့ပြန်မှုတွေလည်းထွက်ပေါ်လာပါတယ်။ကုလသမဂ္ဂနှစ်ပတ်လည်ထွေထွေညီလာခံမှာမြောက်ကိုရီးယားကိုယ်စားလှယ်မင်းကုန်းပြောရင်မိနစ်ပိုင်းလိုမှာစမ်းတက်ပြစ်ခတ်ခဲ့တာလည်းဖြစ်ပါတယ်။ယောပတ်သမဂ္ဂ EU မူဝါဒရေးအကြီးအကဲနဲ့တရုတ်ထိပ်တန်းတပ်မတော်အွန်လိုင်းဆွေးနွေးရမှာမြန်မာအရေးကိုလည်းထက်သွင်းဆွေးနွေးသွားခဲ့ကြပါတယ်။
တင်းချင်းချုပ်ကိုကိုအောင်လွင်ဦးပြောပြပေးခဲ့တာပါရှင်ဒီမနေ့ခင်းအတွက်အစည်းအဝေးထုတ်လုပ်ရမှုကမတ်အင်ဂျင်နိုင်ဖြစ်ပါတယ်အင်ဂျင်နီယာတွေကတော့ဂျင်မီခွတ်နဲ့ကေဗင်ဖောက်လာတို့ဖြစ်ပါတယ်ရှင် VOA မြန်မာပိုင်းအစီအစဉ်ရဲ့ညပိုင်း9နာရီကနေ10နာရီထိထုတ်လွှင့်မဲ့ရေဒီယိုရုပ်သံအစီအစဉ်ကိုတော့လိုင်းဒိုမီတာ31 32 51တို့ကနေဖမ်းယူနားဆင်နိုင်ကြပါတယ်ရှင်သောရရှင်များနဲ့တကွမြန်မာပြည်သူပြည်သားအလုံးကိုရောစိတ်ပါရှင်လန်းချမ်းမြေချပါစေရှင်။ VOA မြန်မာပိုင်းစီစဉ်ကိုအစဉ်တစ်ပြည့်အားပေးနာစဉ်တဲ့အတွက်ကျမတို့ဝိုင်းတော်သူဝိုင်းတော်သားအားလုံးကအထူးပဲကျေးဇူးတင်ပါတယ်ရှင်။ကျမသင်္ကီးထိုက်ပThis program has come to you from the Voice of America.